Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ view american တန်ရဲ့2016ခုနှစ်မေလ23ရက်တင်းလာနေညပြည့်အစည်းအဝေးကို Washington DC မြို့တော်ကနေမြန်မာစံညောင်းနေည9:00 ထိလိုင်းနိုမီတာ24 25 32 51နဲ့လိုင်းလက်190ရူကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစည်းအဝေးကိုတာဝန်ယူတင်ဆက်ပါပ
ါမင်္ဂလာပါရှင်ကျွန်မခင်ပြထွေးပါအမေရိကန်ပြည်တော်စုက Vietnam နိုင်ငံအပေါ်လက်နက်တင်ဖို့ရောင်းချခွင့်ပိတ်ပင်ထားတာကိုပြန်လည်ရုပ်သိမ်းပေးလိုက်ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်မြို့ပြင်ကဘော်ရာဆောင်တစ်ခုမှာတော့ညဘက်မီးလောင်ကျွမ်းလာကြောင့်မိန်းကလေးငယ်18ဦးထက်မနည်းသေဆုံးသွားပါတယ်။တခါတူရကီနိုင်ငံအစ္စတန်ဘူမြို့မှာတော့ကမ္ဘာဒုက္ခသည်အရေးဆွေးနွေးမှုအတွက်ကမ္ဘာကောင်းဆောင်လေးစုဝေးရောက်ရှိနေကြပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့အတူပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အမေရိကန်ကဗီယက်နမ်နိုင်ငံကိုလက်နက်ရောင်းချမှုပိတ်ပင်ကန့်သတ်ထားတာကိုရုပ်သိမ်းလိုက်ကြောင်းသမ္မတဥပမာကသူ့ရဲ့အာရှခီးစဉ်အတွင်းကြေညာလိုက်ပါတယ
် Given all the work we do together across the spectrum of economic, trade, security, humanitarian efforts
တရင်းနေပြီးသင်ဆက်သွားဖို့ရှိပါတယ်တခါထိုင်းနိုင်ငံကိုတောင်ကျွန်းလူသတ်မှုနဲ့တည်တံ့ချခံထားရတဲ့မြန်မာလူငယ်နှုတ်ဦးရဲ့အယူခံမှုနောက်ဆုံးအခြေအနေကိုလည်းတင်ပြပေးမှာဖြစ်တယ်လို့ရှမ်းနဲ့ကချင်ဒေသကမငြိမ်မသက်ပဋိပက္ခအကြောင်းတွေကိုလည်းပြောပြအောင်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါဦးခင်ဗျာ
။အမေရိကန်ပြည်ထောင်စုကဗီယက်နမ်နိုင်ငံအပေါ်လက်နက်တင်ဖို့ရောင်းချခွင့်ပိတ်ပင်ထားတာကိုပြန်လည်ရုပ်သိမ်းပေးလိုက်တဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားနဲ့ဗီယက်နမ်သမ္မတဂျမ်ဒိုက်ကွမ်တို့ရဲ့ဒီကနေ့ဟနွိုင်းမြို့တော်ကပူးရဲသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်
။ As with all our defense partners, sales will need to still meetstrict requirements including those related to human rights
ကျွန်တော်တို့ကာကွယ်ရေးပစ္စည်းတွေရောင်းချနေတဲ့တခြားမိတ်ဖက်နိုင်ငံတွေလိုပဲဗီယက်နမ်အနေနဲ့လက်နက်ဝယ်ယူတဲ့အမှာလူခွင့်ရင်းနဲ့ဆက်ဆက်တဲ့ကိစ္စတွေအပါအဝင်ကန့်သက်ချက်တချို့ကိုတော့ထိထိကြကြလိုက်နာဖို့လိုအပ်ပါသေးတယ်။ဒါပေမဲ့ဗီယက်နမ်အနေနဲ့ကိုခုခံကာကွယ်ဖို့အတွက်လိုအပ်တဲ့စစ်ဘက်ဆိုင်ရာပစ္စည်းတွေဝယ်ယူခွင့်ရှိမှဖြစ်ပြီးစီးအခစ်ကာလအရေးမိုးနေရာတွေကိုလည်းဖယ်ရှားပြရပါလိမ့်မယ်။အခုပိတ်ဆို့မှုပြန်လည်ရုပ်သိမ်းပေးလိုက်တာဟာအမေရိကန်ပြည်ထောင်စုအနေနဲ့ဗီယက်နမ်နိုင်ငံနဲ့ဒေသတွေမှာရေရှည်ခိုင်မာတဲ့စစ်ဘက်ဆက်ဆံရေးတည်ဆောက်ဖို့အပါအဝင်နှစ်နိုင်ငံဆက်ဆံရေးအပြည့်အဝပုံမှန်ထားရှိနိုင်အောင်တန်ဋိဌာန်ထားလှုပ်ဆောင်နေတယ်ဆိုတာကိုအလေးပေးဖော်ပြလိုက်တာဖြစ်တယ်လို့အမေရိကန်သမ္မတဥပမာကပြောသွားတာပါသမ္မတနှစ်ဦးတွေ့ဆုံမှုအပြီးမှာဗီယက်နမ်သမ္မတကအမေရိကန်ရဲ့လက်နက်တင်ဖို့ရောင်းချခွင့်ပိတ်ပင်ချက်ရုပ်သိမ်းလိုက်တဲ့အကြောင်းကိုရုတ်တရက်မထင်မှတ်ဖဲနဲ့သတင်းတောက်တွေကိုပြောလိုက်ပြီးတဲ့နောက်မှာသမ္မတဥပမာကအခုလိုတုံ့ပြန်ပြောကြားခဲ့တာပါအခုလိုဒီပိတ်ဆို့မှုတွေဖယ်ရှားပေးလိုက်တဲ့အပေါ်မှာဗီယက်နမ်ကကြိုဆိုတဲ့အကြောင်းနဲ့နိုင်ငံပူးပေါင်းဆောင်ရွက်မှုတွေနဲ့ဆက်ဆက်ရေးပူးပိုးခိုင်မအောင်တိစောက်သွားဖို့နှစ်ဖက်သဘောတူညီမှုရခဲ့ကြတဲ့အကြောင်းလဲသမ္မတဂျမ်ဒိုက်ကွမ်ကပြောပါတယ်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့အာရှခီးစဉ်အတွက်မှာအမေရိကန်ကဒုတိယကမ္ဘာစစ်အတွင်းပထမဆုံးအနုမြူဘုံးကျဲခဲ့တဲ့ဟီရိုရှိမားမြို့ကိုသွားအောင်မှာဖြစ်ပါတယ်။ဒါဟာအမေရိကန်သမ္မတဖြစ်တဲ့တာဝန်ထမ်းဆောင်နေစဉ်အတွင်းဟီရိုရှိမားမြို့ကိုပထမဆုံးသွားရောက်မဲ့အမေရိကန်သမ္မတလည်းဖြစ်ပါတယ်။အခုလိုသမ္မတအိုဘားမားသွားရောက်မယ်လို့ကြေညာလိုက်တဲ့အတွက်အနုမြူဘုံကျဲကြတာနဲ့ပတ်သက်ပြီးတော့အမေရိကန်အနေနဲ့တောင်းပန်တင်သလားသမ္မတအိုဘားမားအနေနဲ့ရောအဲ့ဒီကိုသွားတင်သလားဆိုပြီးတော့အခြေတင်ဆွေးနွေးမှုတွေလည်းဖြစ်လာခဲ့ပါတယ်။ဒါပေမဲ့အမေရိကန်သမ္မတအင်ဂျူဒိုကတော့သမ္မတအိုဘားမားအနေနဲ့ဘုံကျဲခဲ့တဲ့ကိစ္စကိုတောင်းပန်မှာမဟုတ်ဘူးလို့ပြောကြားလိုက်ပြီးအဲ့ဒီတုန်းကသမ္မတဟောင်းထရူမန်ဟာမန်ကန်နဲ့အကြောင်းချက်ပေါ်မှာအခြေခံပြီးတော့ဆုံးဖြတ်ခဲ့တယ်ဆိုတာကိုသမ္မတအိုဘားမားကအတိမတ်ပြုတယ်လို့အင်ဂျူရောပြန်ကြားရရာရှိ George Arnest ကပြောပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုကအနုမြူဘုံးကိုအသုံးပြုခဲ့တဲ့တခုတည်းသောနိုင်ငံဖြစ်တာကြောင့်နျူကလ িয়ার လက်နက်မပြန့်ပွားရေးကိုဆွမ်းဆန်းတမန်လှုပ်ဆောင်ဖို့အထူးတာဝန်ရှိတယ်လို့လည်းသူကပြောပါတယ်။သမ္မတဥပမာဟာဟီရိုရှိမားမြို့ကနေကြီးညာချက်ထုတ်ပြန်လာနိုင်ဖွယ်ရှိပြီးတော့အမေရိကန်ကဘုံးကျဲခဲ့တဲ့နေရာကိုလည်းတွားရောက်ဖွယ်ရှိပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာဒီမိုကရက်တစ်ပါတီသမ္မတလောင်းရွေးချယ်တဲ့နောက်ဆုံးအဆင့်မဲပေးပွဲတွေကျင်းပပြီးစီးဖို့သတင်းနှစ်ပတ်ကြာနေသေးတဲ့အချိန်မှာနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကသူ့ကိုယ်သူသမ္မတလောင်းတယောက်လိုအပိုင်အတွက်ပြောဆိုနေတယ်လို့ဆိုပြီးပြိုင်ဘက် Vermont ပြည်နယ်ထက်လွတ်တော်အမဲ Bernie Sanders ကဝေဖန်လိုက်ပါတယ်။ဒီနေ့ကနေ့က ABC ရုပ်သံဌာနရဲ့ This Week အစီအစဉ်မှာ Mr. Sanders ကသူ့အနေနဲ့ကြာနေသေးတဲ့သမ္မတလောင်းပနာမရွေးပွဲ၉ခုမှာအနိုင်ရဖို့မျှော်လင့်တဲ့အကြောင်းပြောသွားပါတယ်။ကျန်နေသေးတဲ့ပြည်နယ်တွေကအကျိုးရွေးပွဲတွေမှာအနိုင်ရပြီးလာမယ့်ဇူလိုင်လနိုင်ငံလုံးဆိုင်ရာပါတီညီလာခံမှာသူ့အနေနဲ့သမ္မတလောင်းအခိုင်အမာဖြစ်လာနိုင်တယ်လို့လည်း Mr. Sanders ကအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်ကလူမှုစုဝေးပွဲတစ်ခုမှာသူ့ကိုထောက်ခံသူတွေကိုပြောသွားပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဟာဆိုရင်တော့တခြားပြည်နယ်တွေထက်ကိုယ်စားလှယ်ဥယျာဉ်ပိုပြီးတော့များတဲ့ပြည်နယ်ပါ။သူသာပါတီသမ္မတလောင်းဖြစ်လာရင် Republican Party ဘက်က Donald Trump အမေရိကန်သမ္မတဖြစ်မလာစေရဘူးလို့လည်း Mr. Sanders ကပြောပါတယ်။ Republican Party ဘက်မှာတော့Donald Trump ကဒီသမ္မတလောင်းပနာမရွေးပွဲတွေမှာသူ့ပြိုင်ဘက်အားလုံးကိုအပြတ်အသတ်အသာစီးရခဲ့တာကြောင့်သူပဲသမ္မတလောင်းဖြစ်လာဖို့တည်ကြသလောက်ရှိနေပါတယ်ရှင်။
ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်မြို့ပြင်ကဘော်ဒါဆောင်တစ်ခုမှာညဘက်မီးလောင်ကျွမ်းလာကြောင့်မိန်းကလေး18ယောက်ထပ်မံနေသေဆုံးသွားခဲ့ပါတယ်။တနင်္ဂနွေနေ့ညကနှစ်ထပ်တသားចောင်းဆောင်မီးလောင်မှုအတွင်းနောက်ထပ်5ယောက်လည်းဒဏ်ရာရသွားခဲ့ပြီးတော့အိတ်တွေက2ယောက်ကတော့ဒဏ်ရာပြင်းထန်ပါတယ်။ဒီမီးလောင်မှုအတွင်းမှာမိန်းကလေး15ယောက်ကတော့ဘာဒဏ်ရာမှမရဘဲလွတ်မြောက်သွားခဲ့ပါတယ်။သေဆုံးဒဏ်ရာရသူအများစုဟာ5နှစ်ကနေ12နှစ်အရွယ်မိန်းကလေးတွေဖြစ်ကြပါတယ်။နှစ်ထပ်ចောင်းဆောင်ရဲ့အောက်တက်ကနေစတင်မီးလောင်ကျွမ်းခဲ့တာဖြစ်တယ်လို့ကျောင်းရဲ့မန်နေဂျာကပြောပါတယ်။မီးလောင်ကျွမ်းတဲ့အချိန်မှာအဲ့မှာရှိတဲ့ကျောင်းသူတချို့ကအိပ်ပျော်နေကြပြီးတော့မိဘဲကျန်နေတဲ့ကျောင်းသူတချို့ကလိုင်နိုးခဲ့ပြီးမဲ့အများစုကစားနောက်တယ်ထင်ပြီးတော့ပြန်အိတ်ခဲ့ကြတယ်လို့လည်းသိရပါတယ်။ဘန်ကောက်မြို့မြောက်ဖက်မိုင်၅ကျော်အခွာမှာရှိတဲ့အဲ့ဒီကျောင်းဟာမူလာတန်းကျောင်းဖြစ်ပြီးတော့နေကျောင်းသားနဲ့ဆောင်းနေကျောင်းသား400လောက်ရှိပါတယ်။ကျောင်းဝင်းအတွင်းမှာယောက်ျားလေးအဆောင်နဲ့မိန်းကလေးအဆောင်နှစ်ခုရှိပြီးတော့ယောက်ျားလေးအဆောင်ကတော့မီးလောင်ကျွမ်းခြင်းမရှိဘူးလို့အဲ့ဒီပြောပါတယ်အဲ့ဒီမှာကြောင်းတက်နေသူအများစုဟာတိုင်းသားလူနည်းစုဒေသတွေကနေလာပြီးတော့ကြောင်းတက်နေသူတွေလည်းဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖြူရီကနေတင်းနှင်းလာနေညနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်စီးရီးယားနိုင်ငံကဲယူနဲ့ဒေသကမြို့နှမြို့မှာဒီကနေ့ဘုံပေါက်ကွဲမှုတွေဆက်တိုက်ဖြစ်ခဲ့တာကြောင့်လူတရာထက်မနည်းသေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းစီးရီးယားစုရပိုင်ရုတ်တံဌာနနဲ့စီးရီးယားလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့တို့ကပြောပါရယ်မြို့ထဲပင်လယ်ကဲယူနဲ့တလျှောက်စုရထိကထိ ंछ ုပ်ရမြို့ဂျက်ပလာမှာအထူးကံဘုံကွဲတိုက်ခိုက်မှုတစ်ခုအပါအဝင်ဘုံလေးလုံးပေါက်ကွဲခဲ့တာပါဒီမြို့မှာပဲရော့ကက်ဒုံးကြီး၃ဆင်းပစ်လို့တိုက်ခိုက်တာကိုခံရပြီးမြို့ဝင်အနီးကဘက်စကားဂိတ်တစ်ခုကိုထိမှန်ခဲ့တယ်လို့စီးရီးယားစုရသတင်းအေဂျင်စီစာနာကပြောပါရယ်ဒီတိုက်ခိုက်မှုအတွင်မှာတော့လူ53ယောက်ထက်မနည်းသေဆုံးသွားတဲ့အကြောင်းစီးရီးယားလူခွင့်ရေးလီလာစောင့်ကြည့်အဖွဲ့ကပြောပါရယ်အထေခံဘုံကွဲမှုတစ်ခုထက်မနည်းအပါအဝင်နောက်ထပ်ဘုံပေါက်ခွဲတိုက်ခိုက်မှု၃ခုကတော့ဂျဗလာမြို့တောင်ဘက်60ကီလိုမီတာလောက်မှာရှိတဲ့ထာတက်စ်မြို့မှာဖြစ်ခဲ့တာပါအဲ့ဒီမြို့မှာလည်းအကြမ်းဖက်သမားတွေကလူစီကားတဲ့ဘက်စကားဂိတ်တစ်ခုကိုတိုက်ခိုက်ခဲ့တာလို့စာနာသတင်းဌာနကကြေညာပါရယ်ဒီတိုက်ခိုက်မှုအတွင်မှာတော့နောက်ထပ်လူ48ယောက်သေဆုံးခဲ့တဲ့အကြောင်းစီးရီးယားလူခွင့်ရေးလီလာစောင့်ကြည့်အဖွဲ့ကပြောပါရယ်IS ဖွဲ့နဲ့ချိတ်ဆက်နေတဲ့သတင်းဌာနတခုကတော့ဒီတိုက်ခိုက်မှုတွေကိုအစ္စလာမစ်အစွန်းရောက်တွေကလုပ်တာလို့ပြောဆိုထားပါရယ်ရှင
်ယူရိုနိုင်ငံဖလူဂျာမြို့ကို IS သွေးကြော်တွေလက်ထဲကနေပြန်လည်သိမ်းယူနိုင်ဖို့ယူရိုဆိုရတပ်ဖွဲ့တွေစတင်ထိုးစစ်ဆင်နေတာနဲ့အမျှဒီမြို့တွေမှာပိတ်မိပြီးတော့ဒုက္ခရောက်နိုင်တဲ့အရသာထောင်နဲ့ချီအတွက်ကုလသမဂ္ဂအရာရှိတွေကစိုးရိမ်နေကြပါတယ်ဖလူဂျာမြို့ကနေထွက်ခွာလို့မရဘဲအနေရကြားမှာရောက်နေတဲ့ခမန်းကြီးအိမ်တော်စုတပေါင်းလောက်အတွက်အထူးစိုးရိမ်တယ်လို့ကုလသမဂ္ဂကဒီကနေ့မှပဲပြောဆိုလိုက်တာပါပြီးခဲ့တဲ့ရက်ပိုင်းအတွင်းအိမ်တော်စု80လောက်မြို့ရဲကနေထွက်ပြေးနိုင်ခဲ့ကြပေမဲ့အမျိုးသမီးတွေနဲ့ကလေးငယ်တွေပါဝင်သူတို့တွေဟာလည်းအသက်နဲ့ရင်ပြီးထွက်ပြေးခဲ့ကြရတာလို့အီရတ်မှာရှိတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံလက်ထောက်တာဝန်ခံလိုင်လာဂျိန်းနာစစ်ကပြောပါတယ်ဖလူဂျာမြို့မှာလူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေပိုများလာနေပြီးဒေသခံတွေအတွက်အခြေခံလိုအပ်ချက်တွေတောင်မရနိုင်ပဲဖြစ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်အကူအညီပေးဖို့တဲ့လမ်းကြောင်းတွေကိုအီရတ်ဆိုရတပ်ဖွဲ့တွေနဲ့လက်နက်ကိုင်အဖွဲ့တွေကဖျက်တောက်ပစ်လိုက်တာကြောင့်ပြီးခဲ့တဲ့ဒဇင်ဘာလကလေးကဒီမျိုးကိုအကူအညီတွေဘာမှမပို့ပေးနိုင်တော့ပဲဖြစ်နေတာပါဒေသခံတွေအတွက်အစားအစာစေဝါးနဲ့တခြားအခြေခံပစ္စည်းတွေအကြီးအကျယ်လိုအပ်နေတယ်လို့လည်းနာစစ်ကပြောပါတယ်ခင်ဗျာ
တာလီဘန်ကောင်းဆောင်မူလာအက်တာမူဆူဝါတည်ဆုံသွားတာဟာအမေရိကန်ရဲ့ညွန်ပေါင်းတပ်ဖွဲ့တွေကိုတိုက်ခိုက်မှုတွေဆက်လုပ်ဖို့ကြံစီနေတဲ့အဖွဲ့ခေါင်းဆောင်ကိုဖေရှားလိုက်နေတာဖြစ်တယ်လို့သမ္မတအိုဘားမားကပြောဆိုလိုက်ပါတယ်။ဒီနေ့ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတအိုဘားမားကမန်ဆူဝါတည်ဆုံတဲ့အကြောင်းကိုပြောကြားသွားခဲ့ပြီးတော့တာလီဘန်ကောင်းဆောင်ဟာအာဖဂန်နစ္စတန်နိုင်ငံမှာကလေးငယ်တွေနဲ့အမျိုးသမီးတွေအပါအဝင်လူပေါင်းများစွာအသက်တွေဆုံးရှုံးတဲ့အကြမ်းဖက်မှုတွေကိုအဆုံးသတ်စေပြီးတော့ငြိမ်းချမ်းရေးကိုအလေးနက်ထားဆွေးနွေးဖို့အာဖဂန်ဆူရရဲ့ကြိုးပမ်းမှုတွေကိုပယ်ချသူဖြစ်တယ်လို့ပြောပါရယ်။ဒါ့အပြင်တာလီဘန်တွေအနေနဲ့အာဖဂန်ဆူရနဲ့ပူးပေါင်းပြီးခိုင်မာတဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုတွေဖြစ်ပေါ်လာစေမယ့်ပြန်လည်သစ်မြတ်ရေးလုပ်ငန်းစဉ်မှာပါဝင်ဖို့သမ္မတအိုဘားမားကတိုက်တွန်းလိုက်ပါရယ်။တာလီဘန်ခေါင်းဆောင်မွန်ဆူဝါဟာအာဖဂန်နစ္စတန်နဲ့ဆက်နားကပါကစ္စတန်နိုင်ငံထဲမှာအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းသေဆုံးသွားတဲ့ဆိုတာကိုအာဖဂန်ထောက်လှမ်းရေးကအတည်ပြုပြီးတရက်အကြာမှာသမ္မတအိုဘားမားကအခုလိုပြောလိုက်ကြပါမူဆူဝါကိုအခုလိုဖယ်ရှားလိုက်နိုင်တာဟာအာဖဂန်နိုင်ငံကြီးကြီးအထွတ်အဟန့်တာတခုကိုအဆုံးသတ်လိုက်နိုင်တာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကလည်းပြောဆိုပါရရှင်
အနာဂတ်မှာထပ်မကြုံရနိုင်တဲ့ဒုက္ခသည်ပြဿနာအရေးကိုကင်တွယ်နိုင်ဖို့အတွက်ခိုင်မာတဲ့ချင်းမစည်းကမ်းတွေချမှတ်ရေးရည်ရွယ်ချင်းပါတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာညီလာခံကိုတက်ရောက်ဖို့ကမ္ဘာကောင်းဆောင်တွေတူရကီနိုင်ငံအစ္စတန်ဘူမြို့မှာရောက်ရှိနေကြပါတယ်။ကုလသမဂ္ဂကကမ္ဘာကထလှုပ်ပြီးတော့ဒီကနေ့တလနေ့ကနေဗုဒ္ဓနေ့ထိကျင်းပမဲ့ညီလာခံဟာလက်တွေ့ကြုံနေရတဲ့ဒုက္ခသည်ပြဿနာတွေကိုကင်တွယ်ဖြေရှင်းဖို့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့အားနည်းချက်တွေကိုရှင်းချပြနိုင်ဖို့တတိပေးလိုက်တဲ့သဘောလည်းဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကတော့အကူအညီလိုအပ်နေသူတွေကိုပုံမကောင်းမွန်တဲ့အနာဂတ်တစ်ခုဖန်တီးနိုင်တဲ့အထည်ဝိုင်းဝန်းကူညီပေးကြဖို့ညီလာခံတက်ရောက်သူတွေကိုတိုက်တွန်းပြောဆိုလိုက်ပါတယ်
။ We are here to shape a different future. Today we declare we are one humanity.
အခုနဲ့မတူတဲ့အနာဂတ်တစ်ခုကိုပုံဖော်နိုင်ဖို့ကျွန်တော်တို့ဒီနေရာမှာစုဝေးနေကြတာပါ။တာဝန်တွေကိုမျှဝေယူတတ်ကြတဲ့လူသားတွေဖြစ်တယ်လို့ပြောလိုပါတယ်။ကျွန်တော်တို့ရဲ့ပြဿနာတွေကိုဒီနေရာမှာအခုပဲအဖြေရှာကြရအောင်ပါ။လူတွေရဲ့အသက်တွေကိုကဲတရုံတတ်တတ်တယ်မကသူတို့တွေဘဝမှာဂုဏ်သိက္ခာရှိရှိနေထိုင်နိုင်မဲ့အခွင့်အလမ်းတွေကိုလည်းဖန်တီးပေးကြရအောင်ပါလို့ဆိုပြီးအတွင်းမှုချုပ်ဘန်ကီမွန်ကပြောသွားတာဖြစ်ပါတယ်။ဥရောပမှာလက်ရှိရွှေပြောင်းဒုက္ခသည်ပြဿနာကိုစိုးစိုးဝါးကြုံတွေ့နေရတဲ့တူရကီနိုင်ငံမှာကမ္ဘာကရလှုပ်ပြီးတော့ကမ္ဘာခေါင်းဆောင်နဲ့ကုလသမဂ္ဂတာဝန်ရှိသူ125ဦးကျော်ပါဝင်ပြီးညီလာခံကျင်းပခဲ့တာဖြစ်ပါတယ်။တူရကီဟာလောလောဆယ်မှာဆီးရီးယားကထွက်ပြေးရောက်ရှိလာတဲ့ဒုက္ခသည်1.8တန်းကိုလက်ခံထားတာဖြစ်ပါတယ်ခင်ဗျာ။Manchester United တင်ကနီးပြလူဝီဗန်ဟောကိုနီးပြရာထူးကနေထုတ်ပယ်လိုက်ပါပြီ။ပြီးခဲ့တဲ့ရက်ပိုင်းကလေးကဗန်ဟောနေရာမှာမော်ရီညိုနဲ့စားထိုးမယ်ဆိုတဲ့သတင်းတွေကြဲကြဲလောင်လောင်ထွက်ပေါ်ပြီးတဲ့နောက်ဒီကနေ့မှာဗန်ဟောကိုနီးပြကနေထုတ်ပယ်လိုက်ပြီလို့ဗြိတိန်သတင်းမီဒီယာတွေကဖော်ပြနေကြပါတယ်။သူ့နေရာမှာတော့မော်ရီညိုနဲ့ခန့်အပ်မှာဖြစ်ပြီးတော့လာမယ့်ရက်ပိုင်းအတွင်းမှာမန်ယူနီးပြအဖြစ်နဲ့ကြီးညာသွားဖို့ရှိတယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ။
ထိတန်းရောက်နိုင်ငံတကာသတင်းတွေကိုမက်ခင်ဘျူတွင်နဲ့ကိုရန်နိုင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီစီစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ bambis@voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြပါမယ် American သမ္မတ Barack Obama ကဗီယက်နမ်ပေါ်လက်နက်ရောင်းချမှုပိတ်ပင်ကန့်သတ်ထားတာကိုရုတ်သိမ်းလိုက်ကြောင်းကြေညာခြင်းနဲ့အတူအရင်ကရန်သူတော်တွေဖြစ်ခဲ့ကြတဲ့ American ပြည်ထောင်စုနဲ့ဗီယက်နမ်နှစ်နိုင်ငံကြားဆက်ဆံရေးပူပြီးခိုင်မာလာစေဖို့ဒီကနေ့သဘောတူခဲ့ကြပါတယ်အမေရိကန်သမ္မတရဲ့အာရှခီးစဉ်မှာအတူလိုက်ပါသတင်းယူနေတဲ့ VOA အင်ပီရိုသတင်းတော့စင်ဒီစိတ်ဟနွိုင်းမျိုးကနေသတင်းပေးပို့ထားတာကိုမတ်သိန်ကြီးတိုက်ကပြောပြပါမယ
်အမေရိကန်သမ္မတဘရက်ကိုဘားမားကသူ့ရဲ့ပထမဆုံးဗီယက်နမ်နိုင်ငံခီးစဉ်အတွင်းဂုံးပြူကြိုးဆိုတဲ့အခမ်းအနားမှာဂုံးပြူတပ်ဖွဲ့ကိုစစ်ဆေးကြည့်ရှုပါတယ်ဒီနောက်မှာတော့ဗီယက်နမ်တို့အမေရိကန်အစိုးရဘက်ကအတောင့်တအဆုံလက်ဆောင်အဖြစ်လက်နက်တင်ပို့မှုအပေါ်ကန့်သတ်ချက်ကိုပယ်ဖျက်ပေးဖို့အမေရိကန်သမ္မတကကြေညာခဲ့ပါတယ်။ဗီယက်နမ်သမ္မတထရန်တိုက်ကွမ်ကအမေရိကန်အစိုးရရဲ့ဆုံးဖြတ်ချက်ကိုကျေးဇူးတင်ပါတယ်လို့ဗီယက်နမ်ဘာသာစကားနဲ့အခုလိုပြောဆိုခဲ့ပါတယ်
။ဗီယက်နမ်ဒိန်းစားကောင
်အမေရိကန်ပြည်ထောင်စုဘက်ကဗီယက်နမ်အပေါ်ပိတ်ပင်ထားခဲ့တဲ့လက်နက်တင်ပို့ရောင်းချမှုတားမြစ်ချက်ကိုအပြည့်အဝရုပ်သိမ်းပေးလိုက်တဲ့ဆုံးဖြတ်ချက်ကိုဗီယက်နမ်ဘက်ကတိတ်ကိုကျေးဇူးတင်ရှိပါတယ်။ဒီလိုရုပ်သိမ်းပေးလိုက်တာကနှစ်နိုင်ငံဆက်ဆံရေးအပြည့်အဝပုံမှန်ဖြစ်သွားပြီဆိုတာကိုရှင်းရှင်းလင်းလင်းတတ်သိပြလိုက်တာလည်းဖြစ်ပါတယ်
။ဗီယက်နမ်နိုင်ငံကသူ့နိုင်ငံထက်29ဆကြီးမားတဲ့အင်းကြီးချင်းတရုတ်နိုင်ငံဘက်ကရေပြင်ပိုင်းနဲ့အပေါ်သူ့ပိုင်ဆိုင်ချောင်းအခိုင်အမာပို့ပြီးပြောဆိုလာမှုအပေါ်မှာလည်းသတိကြီးကြီးထားနေတာဖြစ်ပါတယ်။တရုတ်နဲ့ဗီယက်နမ်နှစ်နိုင်ငံတို့ကတောင်တရုတ်ပင်လယ်ပြင်အတွင်ပိုင်းနက်ဆိုင်ရာအငင်းပွားမှုကြောင့်ပုံမှန်အားဖြင့်ကွန်မြူနီအစိုးရတွေဖြစ်တဲ့ဗီယက်နမ်နဲ့တရုတ်တို့ကြားဆက်ဆံရေးတင်းမာခဲ့ပါတယ်။ဒါပေမဲ့ဗီယက်နမ်နိုင်ငံကိုလက်နက်ရောင်းချခွင့်ပေးမဲ့ဆုံးဖြတ်ချက်ကတရုတ်ကိစ္စနဲ့မသက်ဆိုင်ဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်
။ Given all the work we do together across the spectrum of economic trade
စီးပွားရေးကုန်သွယ်ရေးလုံခြုံရေးလူသားချင်းစာနာတဲ့ကြိုးပမ်းမှုတွေလိုကဏ္ဍပေါင်းစုံမှာအတူတကွပူးပေါင်းဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲတင်ကြုံပြီးပိတ်ဆို့တားမြစ်မှုတွေချမှတ်တာမျိုးကမသင့်တော်ပါဘူး
။ဗီယက်နမ်ပေါ်အမေရိကန်တို့လက်နက်ရောင်းချခွင့်ပိတ်ပင်ထားချက်ကိုအပြည့်အဝဖယ်ရှားပေးလိုက်တဲ့အပေါ်တရုတ်အစိုးရဘက်ကသတိနဲ့ကြိုဆိုပါရယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရဟွာချောင်ရင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါရယ်
။
武器禁运它本身就是一个冷战的产物，它就不应该。
咱那洋枪木被变大米切干，是 AK 加拉耶木肉皮大将，没许多的用路，有啥玩意些？咱那洋枪木被变大米切个配上贝雷大干，这当然年年一年，今年也天天那么炒股皮些没，路罗芝麻肉干苗岭他了吧？
Australia Nangan New South Wales တက္ကသိုလ်ကပမောက်ခကားတရားကတော့တောင်တရုတ်ပင်လယ်ပြင်အတွင်းနေမြေပိုင်ဆိုင်မှုအတွေ့အငင်းပွားနေတဲ့တရုတ်နိုင်ငံအပေါ်စိုးရိမ်မှုတွေနဲ့အတူအမေရိကန်နဲ့ဆက်ဆံရေးတွေတိုးမြှင့်ဖို့ရည်ရွယ်လာပုံရတယ်လို့သုံးသပ်ပါတယ
်။ A lot of people are saying I mean Vietnam worries about China's reaction. My sources tell me
တရုတ်နိုင်ငံရဲ့တုံ့ပြန်မှုတွေအပေါ်ဗီယက်နမ်ကစိုးရိမ်မှုတွေရှိနေတယ်ဆိုတာတော်တော်များပြောကြပါတယ်။ကျွန်တော်ရဲ့သတင်းအရင်းမြစ်တွေအရပြီးခဲ့တဲ့ဇန်နဝါရီလပါတီညီလာခံမှာအဝိဘန်ခံရဆုံးကိစ္စဟာတရုတ်နိုင်ငံကိုအယူအသိပေးလွန်ပြီးစင်ခေါ်ဖို့တွန်းဆုတ်တာတွေရှိခဲ့တယ်ဆိုတဲ့ကိစ္စပါပဲ။ဒီနောက်ပိုင်းဗီယက်နမ်ကပြပြသားသားလှုပ်လာတာတွေတွေ့ရပေမဲ့လည်းဒါဟာအမေရိကန်နဲ့အပြည့်အဝမဟာမိတ်ဖွဲ့သွားမယ့်သဘောမျိုးမဟုတ်ပဲဆက်ဆံရေးတွေကိုထိန်းညှိသွားမယ့်သဘောမျိုးပါ။
နှစ်နိုင်ငံကြားကြီးမားတဲ့အတားအဆီးတစ်ခုဖြစ်နေတဲ့ဗီယက်နမ်ရဲ့နိုင်ကြတဲ့လူအခွင့်ရေးအခြေအနေဆိုင်ရာမှတ်တမ်းတွေနဲ့အတူနှစ်နိုင်ငံကြားသဘောထားကွဲလဲစရာတွေရှိနေစေဖြစ်ပေမဲ့လက်မခံနိုင်စရာတွေကိုလက်ခံဆွေးနွေးနိုင်မဲ့အလားအလာတွေလည်းထွက်ပေါ်လာနေပါတယ်။ဟိုချီမင်းစီးတီးကိုမနေ့ပြန်အင်ကာနေမထွက်ခွာခင်အမေရိကန်သမ္မတအိုဘားမားကဗီယက်နမ်အရက်ဖက်အဖွဲ့အစည်းတွေကအဖွဲ့ဝင်နေတဲ့မြို့တော်ဟနွိုင်းမှာတွေ့ဆုံဆွေးနွေးမှာပါ။ဟိုချီမင်းစီးတီးမှာတော့ကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာကိစ္စတွေဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်။ပြီးခဲ့တဲ့ခုနှစ်နှစ်အတွင်းနှစ်နိုင်ငံအကျိုးတူကုန်သွယ်မှုက30နီးပါးမြင့်တက်ခဲ့ပြီးအခုဆိုရင်နှစ်စဉ်ဒေါ်လာ45ဘီလီယံအထိရှိတယ်လို့အမေရိကန်သမ္မတအင်ဂျူရောကလည်းပြောဆိုထားပါတယ်ရှင်
။မတ်တင်ဂီတိုင်းပြောပြသွားတာပါ။အခုတော့မြန်မာသတင်းတွေဘက်ကိုလှည့်ရအောင်ပါ။ထိုင်းနိုင်ငံကော့ထောင်အဖမ်းဖြေကျွန်းလို့ခေါ်တဲ့လိတ်ကျွန်းမှာဗြိတိရှလူငယ်နှစ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ထိုင်းတရားရုံးကတည်တံပေးထားတဲ့မြန်မာရွှေပြောင်းအလို့သမားလူငယ်နှစ်ဦးအတွက်အယူခံကိုတရားရုံးကဒီကနေ့ပဲလက်ခံလိုက်ပါတယ်မြန်မာလူငယ်နှစ်ဦးဖြစ်တဲ့ကိုဝင်းစော်ထွန်းကိုဇော်လင်းတို့ရဲ့အမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA ထိုင်းချီဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားတာပဲ
ထိုင်းနိုင်ငံကော့တောင်အဖမ်းဖြေကျွန်းလို့ခေါ်တဲ့လိတ်ကျွန်းမှာဗြိတိရှလူငယ်နှစ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေ့ပြောင်းလုပ်သားနှစ်ဦးကိုထိုင်းတရားရုံးကပြီးခဲ့တဲ့ဒီဇင်ဘာလ24ရက်နေ့ကတေတံချမှတ်လိုက်ပြီးတဲ့နောက်မှာတော့သူတို့အတွက်အယူခံကိုတလားချင်းလိုက်ရက်တိုးပေးဖို့တောင်းဆိုခဲ့ရမှာ9လမြောက်အဖြစ်ထိုင်းအယူခံတရားရုံးကနေခွင့်ပြုပေးခဲ့တာပါဒါပေမဲ့ဒါဟာနောက်ဆုံးထပ်တိုးပေးဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်ဆိုပြီးအယူခံတရားရုံးကလည်းပြောဆိုထားပါတယ်အခုအခါမှာတော့အယူခံတရားရုံးကနေပြန်လည်စစ်ဆေးဖို့အတွက်လက်ခံလိုက်ပြီးဖြစ်တယ်ဆိုပြီးတရားခဏ်တွေရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကပြောပါတယ
်အဓိကကတော့အန်ကေတုအယူခံမှာစာမျက်နှာ200ကျော်မှာအမှုအတွင်းမှာတောက်လျှောက်ဖြစ်လာတဲ့ထိုင်းရှင်နေများကောင်စီရဲ့တွင်မြင့်ချက်နောက်တခါမြန်မာနိုင်ငံကအနေပြီးတော့ဖွဲ့စည်းပေးထားတဲ့ဥပဒေရာရှိပေါ့လေဥပဒေရာရှိများရဲ့အကြံပေးချက်နဲ့နောက်တခါမှုခင်းနဲ့ပတ်သက်ပြီးတော့နိုင်ငံသားမှုခင်းဟိုပညာရှင်တွေရဲ့အကြံပေးချက်တွေပေါင်းကြီးထားတာပါကြီးထားတာဘာဖြစ်လို့ဒီလိုကြီးထားလဲဆိုလို့ရှိရင်ဒီအမှုနဲ့ပတ်သက်လို့ထင်သာမြင်သာရှိတဲ့အချက်တွေကိုအဓိကထားပြီးတော့ကြီးထားတာချင်းဖြစ်ပါတယ်အယူခံလျှောက်လာမှာဒီတာတင်တတ်တယ်ကမို့ဒါအငယ်လိုအနေနဲ့အမှုတွဲနဲ့ပတ်တယ်လို့အယူခံမှာလုံးဝညာနှုံးပြီးလက်ခံလိမ့်မယ်လို့လည်းညွှန်လင်းခဲ့တာဖြစ်ပါတယ
်အယူခံတရားရုံးကနေဘလို့ဆုံးဖြတ်တယ်လဲဆိုတာမူတည်ပြီးဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းတရားခဏ်ရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကပြောပါတယ
်တုံ့နှံ့မယ်ဆိုတာကအမှုတွဲအငယ်လိုတင်ထားတဲ့အယူခံကစာမျက်နှာ200ကျော်ရှိပါတယ်ဒီစာမျက်နှာ200ကျော်မှာဒီပမာပါတဲ့တက်တီဒီကိုပဲအရေးကြီးတာပြန်လည်သုံးသပ်ဖို့ရှိမလားဒါမို့ရှင်အရေးကြီးတဲ့တက်တီကန်ထောက်ထားတဲ့တင်ပြဖို့ရှိမလားအရေးကြီးတဲ့ DNA နဲ့ပတ်သက်တဲ့အရာမျိုးပြန်ပြီးတော့ဟိုသုံးသပ်စစ်ဆေးဖို့လိုမလားဆိုတာကတော့နောက်အယူခံတရားရုံးကတရားသူကြီးအဖွဲ့ရဲ့ဟိုသုံးသပ်ချက်ပေါ်မူတည်ပါတယ်အဲ့ဒီကထွက်လာမယ့်အမိန့်ကိုအငယ်လို့ဆောင်ပြီးတော့ဆက်လက်ဆောင်ရွက်ဖို့ရှိပါတယ
်မြန်မာရှေ့ပြောင်းလို့တမခန့်မှန်းချီ4000လောက်အလုပ်လုပ်ကန်နေတဲ့လိတ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရက်ပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်2ယောက်ကတော့ဆက်ဖြတ်မှုကျူးလွန်ကြောင်းအစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ရဲတွေရဲ့နှိပ်စက်မှုကြောင့်ဖြောင့်ကျက်ပေးခဲ့ရတာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုထားတာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူတက်မှုနဲ့တရားဆက်ဆိုခံရတဲ့မြန်မာလူငယ်2ဦးကိုတော့တနစ်ကြော်ကြားထိုင်းနိုင်ငံကော့စမွေအကျဉ်းထောင်မှာဖမ်းဆီးထားပြီးအခုနောက်ဆုံးတရားရုံးကနေအမှု9မှုနဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်သေးတယ်ပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာထိန်းသိမ်းထားပါတယ်သူတို့လူမျိုးရေးနဲ့တရားမျှတစွာစီရင်နိုင်ရေးအတွက်မြန်မာနိုင်ငံတဝန်ဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါမေလ23ရက်နေ့မှာတော့ သူတို့ရဲ့အယူခံကိုတရားရုံးကနေဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်ရှင်
မြန်မာနိုင်ငံရဲတပ်ဖွဲ့ကိုပြုပြင်ပြောင်းလဲရေးစပြီးလုပ်နေကြပါပြီ။အစိုးရသေးလက်ထက်မြန်မာရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေပေါ်ကျွန်တော်တို့သောတာရှင်တွေကျေနပ်အားရကြပါသလား။ရဲတပ်ဖွဲ့ဟာပြည်သူလူထုအားထားရတဲ့အဖွဲ့အစည်းတစ်ခုအဖြစ်ပြုပြင်ပြောင်းလဲနိုင်ဖို့လမ်းကြောင်းမှန်ပေါ်ရောက်နေပြီလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးကြဖို့အတွက် VO ရဲ့တယ်လီဖုန်းနံပါတ် 1-239-382-999 လေးကိုဖြစ်ဖြစ်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်ဖြစ်တော်ရရှင်တို့ရဲ့ဖုန်းနံပါတ်တွေကြိုပြီးပေးပို့ထားပါဆွေးနွေးချက်အတန်းပိုင်းဒါမှမဟုတ်လေစာနဲ့ဝင်ရောက်ဆွေးနွေးလို့ရပါတယ်အားဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
နောက်ပြန်အင်္ဂါည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာတော်ရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်အခုတော့ရှမ်းပြည်နယ်ဘက်ကအခြေအနေကိုတင်ပြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တစ်ခုဖြစ်တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ခေါ်ရှမ်းပြည်တပ်မတော် SSC မြောက်ပိုင်းနဲ့မကြသေးခင်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းအရသား6ဦးထက်မနည်းတပ်ဖြတ်ခံခဲ့ရတယ်လို့ဒေသခံနိုင်ငံရေးအတိုင်းဝိုင်းကပြောပါတယ်လက်နက်ကိုင်တိုက်ပွဲတွေကြီးထွားလာရကထောင်ထဲချတဲ့ဒေသခံတွေဘေးလွတ်ရာထွက်ပြေးနေကြရတာပါရှမ်းပြည်နယ်တွင်းကလက်နက်ကိုင်ပြည်ပကားတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကတင်ပြပါမယ်
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်တွင်းမှာ SSPP SSC နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားရာကနေအရသာ6ဦးထက်မနည်းတပ်ဖြတ်ခံရတဲ့အကြောင်းရှမ်းပြည်နယ်လွှတ်တော်ကူစလဲဦးဆိုင်ထွန်းညာက VOA ကိုပြောပါတယ
်ကြောင်မဲရဲ့ကြောင်မဲဆက်မှာဆိုတော့ SSPP နဲ့တပ်မတော်ပေါ့တိုက်ပွဲက12ရက်13ရက်ပေါ့အဲနားလာပိုင်းမှာအပြင်းထန်ဆုံးပေါ့အဲအဲ့မှာလူ10ဦးတည်အဲကျွန်တော်တို့ဖြည်းဖြည်းချင်းချင်းပြောနိုင်တာကအရသာ6ဦးလောက်ပါလိမ့်မယ်တည်တဲ့လူကကြောင်မဲမြို့မန်ကွန်ကျေးရွာအုပ်စုက3ယောက်ဝိုးလုံးကျေးရွာမှာ2ယောက်အကြည့်ရရမှာတယောက်အားလုံး၆ယောက်ရှိတယ်။နောက်ကနေယောက်ကတယောက်ကတော့ဖြစ်သား၊တယောက်ကတော့မခွဲထားနိုင်ဘူး
။ကြောင်မဲမြို့နယ်ပန်လော့ကျေးရွာနီးကတွေ့ရှိထားတဲ့အလောင်းရှစ်လောင်းဟာနောင်ကွန်ကျေးရွာသား3ဦး၊ဝိုးလုံကျေးရွာသား2ဦးနဲ့အကြီးကျေးရွာသားစုစုပေါင်းရွာသား6ဦးတည်ဆုံကြောင်းအတည်ပြုနိုင်ပြီးကြံလောင်း2လောင်းမှာတယောက်ကတော့ SSC တပ်ဖွဲ့ဝင်2ဦးကြံတဲ့အလောင်း2လောင်းကတော့ဘဒူဘဝမတိရသေးဘူးလို့လည်းပြောပါရယ်။ရှမ်းပြည်နယ်လွှတ်တော်ကူစလဲဦးဆိုင်ထွန်းညံကတော့တပ်ဖြတ်ခံရတဲ့သူတွေဟာမြန်မာစစ်တပ်ကပေါ်လာဌာနမှဖြစ်ဖမ်းဆီးခံရတဲ့သူတွေဖြစ်တဲ့အကြောင်းမြင့်မြင့်တွေ့တူကိုကူကားပြီးပြောဆိုခဲ့တာပါ။တ
ည်ဆုံးမှုကတက်မတော်ကပဲစစ်ထုတ်များတယ်စစ်ထုတ်များဆိုတော့အဲ့လောက်လဲတည်ဆောက်ပါတယ်။၃ယောက်ကမြင့်မြင့်တက်တည်ရှိတယ်။တက်တည်ကပေါ်လာဆွဲခံရတဲ့အရသာ၃ယောက်ကသူ့ရှိမှပဲအဲဒီစစ်တပ်ကရှိတာပေါ့လေ။ဆိုတော့အခုသူပြန်လွတ်လာတဲ့အချိန်ကျတော့ဒီပြောပြချက်အရကျွန်တော်တို့သွားကြည့်ရင်းနဲ့တွေ့တာပေါ့လေ။အဆောင်ပေါင်းတစ်ကုန်းပေါ်မှာလူတက်ထားတာရှိတာပေါ့လေ
။အရသာတည်ဆုံးမှုနဲ့ပတ်သက်လို့မြန်မာတက်မတော်ဘက်တစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးသလိုတုတ်ပြန်ချက်ရဖို့ VOA ကနေဆက်သွယ်မေးမြန်းမှုစူးစမ်းခဲ့ရမှာပြည်သူဆက်ဆံရေးနဲ့စိတ်ဓာတ်စစ်ဆင်ရေးညွှန်ကြားရေးမှူးယုံညွှန်ကြားရေးမှူးဗိုလ်ချုပ်အောင်ရဲဝင်းအစည်းအဝေးတက်နေတဲ့အတွက်ပြောဆိုဖို့အခက်အခဲရှိနေတယ်လို့ရုံးဖွဲ့ဝင်တို့ကဆိုပါတယ်ကာလအတန်ကြာစည်ရေးရပ်တနေတဲ့မြမတမတော်နဲ့မြောက်ပိုင်းရှမ်းပြည်တမတော်တို့အကြမ်းမှာမေလဆန်းကဆက်လို့စည်ရေးပဋိပက္ခဖြစ်ပွားလာခဲ့တာပါတိုက်ပွဲဖြစ်ရတဲ့ကြောင်းရင်းနဲ့ပတ်သက်လို့ဒီဘောမျိုးနယ်နဲ့ကြောင်းမဲမျိုးနယ်တွင် SSPP SSA ဝဟန်အဖွဲ့ဘက်ကတတ်မှတ်နိုင်မီကျူးကျော်လာလို့မြန်မာတပ်မတော်စစ်ကြောင်းနဲ့မေလ9ရက်နေ့ကနေ20ရက်နေ့အထိတိုက်ပွဲ73ကြိမ်ဖြစ်ပွားခဲ့ပြီးအလောင်း9လောင်းနဲ့လက်နက်မျိုးစုံသိမ်းဆည်းရခဲ့မိပြီးမြန်မာတပ်မတော်ဘက်ကတိုက်ရင်မှုသူအပါအဝင်အရာရှိစစ်တီတချို့အသက်ဆုတ်ခဲ့ရပြီးတော့ထိခိုက်တန်ရွာများစွာရရှိခဲ့တယ်လို့မေလ23ရက်နေ့တပ်မတော်ကနေသတင်းထုတ်ပြန်ထားပါတယ်အခုအခါမှာနှစ်ဖက်တိုက်ပွဲတွေငြိမ်သက်နေပေမဲ့ဘေးလွတ်ရာတိမ်းရှောင်နေရတဲ့ဝိုးလုံကျေးရွာသားတွေဟာနေရပ်ကိုပြန်ဖို့မဝွင့်ရဲသေးသလိုဗန်ကျကျေးရွာဘုံကြီးကျောင်းမှာခိုလုံနေရဆဲဖြစ်ပါတယ်။ပြီးခဲ့တဲ့မေလ12ရက်နေ့ကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲဒီဘောမြို့နယ်ဘက်မှာမြမတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားရမှာလဲအရသားတွေတိုက်စုံမှုရှိနေတဲ့တဲ့ပေါ်ထွက်နေပါတယ်။မေလ16ရက်နေ့ကဒီဘောမြို့နယ်နမ့်ပေါင်တိုက်နယ်နမ့်မကျေးရွာအုပ်စုဘက်မှာမြမတမတော်နဲ့မြောက်ပိုင်းရှမ်းပြည်တမတော်တို့တိုက်ပွဲကြောင်အနီးနားဝန်းကျင်ကရွာသားထောင်ကျော်ဟာတီဘောမြို့နယ်ထဲကဒုက္ခသည်စခန်းတွေမှာလက်ရှိခိုလုံနေရတယ်လို့ဝမ်မောလူမှုကူညီရေးဖွဲ့ကောင်းဆောင်ကိုမျိုးကအခုလိုပြောပါတယ်
ဒီဘောမှာထောင်ကျော်လောက်ရှိနေတယ်မြို့ဟောင်းမှာက290ညောင်မှာ300အဲဘိုးတော်ကျောင်းမှာ298ဦးပေါ့နောက်ကကျွန်တော်တို့ခံဒီယာမစာရင်တိုက်ပွဲကျောင်းပေါ့နော်ကျောင်းမှာပူရင်92ပါနဲ့92ပါအားလုံးအခုလောလောဆယ်က1183ဦးလောက်ရှိတယ်ဗျအခုလည်းကျွန်တော်တို့ဒီရပြိုက်တာဖွဲ့တွေကတော့
ပေါ်တော့ကိုသွားပြီးတော့အဲ့မှာကြံသေးတဲ့နောက်ထပ်စစ်ကြောင်အဖွဲ့တွေကိုသူအဲ့မှာ50လောက်ကြောင်းနေတယ်နဲ့အဲ့ဒါသွားခေါ်နေတယ်
မြောက်ပိုင်းရှမ်းပြည်သမတော်အနေနဲ့ကတော့ရခိုင်နိုင်ငံတော်ဆိုရနဲ့ပြည်နယ်အစ်ပြည်ထောင်စုအစ်ငင်းချမ်းရေးလက်မှတ်ရေးသွေးခဲ့စဉ်တုန်းကသဘောတူညီချက်အရဝမ်ဟိုင်းမှာခြေပြုပြီးတော့လက်ရှိဖြန့်ခွဲထားတဲ့နေရာတွေမှာယာယီခြေပြုနေတိုင်းဖို့သဘောတူညီမှုတွေပွားရှိကြောင်းမေလ19ရက်နေ့က SFPP SSA ဘက်ကနေကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ငံရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်တစ်ဆက်တည်းမှာပဲလက်နက်ကင်တိုက်ပွဲတွေနဲ့မတိမငိမ့်အခြေအနေတွေကြုံရတဲ့ကချင်ပြည်နယ်တွင်းကဖားကန့်ဒေသမှာအခုနောက်ဆုံးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကအမျိုးသမီးရက်ွက်အုပ်ချုပ်ရေးမှူးတဦးဟာအမည်မသိတနသမားတွေရဲ့လက်ချက်နဲ့နေအိမ်မှာတေးဆုံးသွားပါတယ်။တစ်ချိန်တည်းမှာပဲကချင်ပြည်နယ်တွင်ကချင်လက်နက်ကိုင် KIA အဖွဲ့နဲ့မြန်မာအစိုးရတပ်တွေကြားပဋိပက္ခတွေကလည်းဆက်လက်ဖြစ်ပွားနေတဲ့အတွက်ဒေသတွင်းတည်ငြိမ်မှုအပေါ်စိုးရိမ်မှုတွေတိုးပွားနေပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းတဲ့မတ်ဆွမွန်ကတင်ပြပါမယ်။
ဟုတ်ကဲ့ပါကချင်ပြည်နယ်ဖားကန့်ဒေသကစိတ်မူဆိုင်တောင်ကျေးရွာအမျိုးသမီးအုပ်ချုပ်ရေးမှုကိုသူ့ရဲ့နေအိမ်ထဲထိဝင်ရောက်ပြီးတနက်သမားတွေပြစ်ခတ်ခဲ့ရတာသိဆုံးခဲ့တာပါတနက်ဒံရီနဲ့သိဆုံးသွားတဲ့ဖားကန့်မြို့နယ်စိတ်မူကျေးရွာမော်ရှန်ယာအိမ်မှုဒေါ်နန္ဒာလှိုင်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီဝင်တဦးဖြစ်ပြီးဒေသရင်းရွာသားတွေရဲ့အကျိုးစီးပွားကိုဥဆောင်ဖြေရှင်းပေးနေသူတဦးဖြစ်တယ်လို့ဖားကန့်ဒေသခံသတင်းတောက်တဦးဖြစ်တဲ့ဦးစောမိုးထက်ကပြောပါတယ်အခုဆိုရင်တော့ဒေါ်နန္ဒာလှိုင်ကိုရင်ခွဲစစ်ဆေးပြီးအလောင်းကိုနေအိမ်ကိုပြန်တယ်လာပြီဖြစ်တယ်လို့ပူကင်းဖြစ်တဲ့နေရာကိုစစ်တပ်ဘက်ကလုံခြုံရေးယူထားပြီးရဲလုံခြုံရေးတွေဘက်ကအမှုကိုစစ်ဆေးနေစေဖြစ်တယ်လို့ဦးစောမိုးထက်ကမှုကင်းရဲ့နောက်ဆုံးအခြေအနေအခုလိုပြောပြပါတယ
်။သူ့အိမ်ကအချိန်30000တောင်လည်းပြန်ပြီးရှာဖွေတဲ့နေရာမှာတွေ့တယ်လို့ပြောတယ်။ဖြစ်သွားတာကသူကပထမလူ၂ယောက်ကအဲမန္တတလည်းကယာယီမှုဆိုတော့ဆိုင်ပြေကြောက်တဲ့အကြောင်းဒါသတင်းပို့တာပေါ့နော်။သူ၂ယောက်ဝင်လာတယ်ပေါ့နော်။လာသတင်းပို့တယ်အဲ့ဒီလူ၂ယောက်သတင်းပို့နေတော့မရှိမနှောင်းပါပဲနောက်ထပ်လူ၁ယောက်တူပြောတယ်အဲဝင်လာပြီးတော့မှကတ်ပြီးပြစ်သွားတာပေါ့နော်အဲ့ဒီပထမလာတဲ့လူကအလုံးပေါင်းဟို၃ယောက်ကြာမှာပေါ့အဲ့လိုပြစ်သွားတယ်လူပြောတယ်ဟုတ်ဖားကန့်ရဲစခန်းကတော့အဲ့ဒီကိစ္စကိုချက်ချင်းအပြေမပြေးသေးဘူးညာကျွန်တော်တို့ဆက်သွယ်မေးမြန်းကြည့်တဲ့အခါကျတော့မန္တတန်လိုင်းတနက်နေ့ပြစ်တက်ခါရတဲ့အကြောင်းကိုတော့သူတို့ကconfirm လုပ်ပြီးတယ်ပေါ့နော်အဲ confirm လုပ်ပြီးတယ်ရာကတော့ဘသူဖယ်လက်နဲ့ကင်အဖွဲ့စီရဲ့လက်ချက်ဆိုတာကတော့ပြောဆိုလို့မရဘူးဆိုတာလည်းပြောတယ်ဗျ
အခင်းဖြစ်ပွားခဲ့တဲ့အခြေအနေနဲ့ပတ်သက်လို့တက်ဆိုင်ရာဖားကန့်ရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးလောင်ကစားမှုတွေမွေးစေဝါသုံးဆွဲမှုတွေနဲ့ဖားကန့်ကြောက်စိမ့်တွင်ဒေတာဟာလုံခြုံရေးစိုးရိမ်စရာရှိပြီးဒေတာရင်းတည်ငြိမ်မှုအတွက်တက်ဆိုင်ရာအာဏာပိုင်တွေဘက်ကတင်းကျပ်စွာအရေးယူဆောင်ရွက်ဖို့အရေးတကြီးလိုအပ်တယ်လို့လည်းဒေတာခန်သတင်းသမားဦးစောမိုးထက်ကပြောပါတယ်ခုလိုရက်ွက်အုပ်ချုပ်ရေးမှုအသက်ခံလိုက်ရတဲ့ဖားကန့်ဒေသအပါအဝင်ကချင်ပြည်နယ်တွင်းမှာနယ်မြေတည်ငြိမ်အေးချမ်းရေးနဲ့ဒေသတွင်းလုံခြုံမှုရှိစေရေးကချင်ပြည်နယ်အစိုးရစစ်တပ်နဲ့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကတရားဥပဒေစိုးမိုးမှုရှိစေရေးအလေးထားဆောင်ရွက်ပေးဖို့ကိုလည်းကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူကြာကတိုက်တွန်းပါတယ်အခုဖြစ်ရဟာတရားဥပဒေစိုးမိုးမှုအားနည်းနေတာကိုပြသလိုက်တာဖြစ်တယ်လို့လည်းဒေါက်တာတူကြာကပြောပါတယ
်ဟုတ်ကဲ့ဒါတရားဥပဒေစိုးမိုးရေးအဓိကဖြစ်ပါတယ်တရားဥပဒေစိုးမိုးရေးကိုဒီအောင်မြင်တဲ့ဖြစ်ဖြစ်ရောက်ရောက်ကိုင်တယ်ပေးနိုင်ဖို့ကျင့်တုံးပေးနိုင်ဖို့တော့လိုအပ်မယ်အခုအထူးရှင်ဖာကန်ဒေတာမှာကျွန်တော်ကြားရတာတော့မှတော်လည်းစိတ်မကောင်းစရာတွေပြင်းပြီးဆက်နေတယ်ဒါမျိုးတွေကျွန်တော်စိတ်မဖြစ်စေချင်ပါဘူးလက်ရှိအစီအစဉ်နဲ့လည်းဒီတရားဥပဒေစိုးမိုးရေးကိုပြီးကထားပေးကိုင်တယ်ဆောင်ရွက်ပေးစေချင်ပါတယ
်ကချင်ပြည်နယ်ရှမ်းပြည်နယ်ဘက်တွေမှာကချင်လက်နက်ကိုင်တပ်ဖွဲ့နဲ့မြန်မာစိုးရစစ်တပ်တို့ကြားစစ်ရေးပဋိပက္ခတွေဖြစ်ပွားနေတာကြောင့်အခုလိုနယ်မြေတွင်တည်ငြိမ်အေးချမ်းမှုလျော့နေပြီးတရားဥပဒေစိုးမိုးမှုအားနည်းလာရတာဖြစ်တယ်ဆိုတာကိုလည်းဒေါက်တာတူကြာကထောက်ပြဝေဖန်ပါတယ်။စီရေးတင်းမာမှုတွေရှိနေတဲ့ကချင်ပြည်နယ်တွင်ဒေသရင်းလုံခြုံရေးနဲ့ပတ်သက်လို့အခုလိုမေးခွန်းထုတ်ဝေဖန်နေကြချိန်မှာပဲကချင်ပြည်နယ်မန်စီမြို့နယ်မိုင်းခေါင်ဘက်မှာကချင်လူမျိုးရေးတပ်နဲ့အစိုးရစစ်တပ်တို့မေလ22ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရှမ်းပြည်နယ်မြောက်ပိုင်းမန်ပင်းကျေးရွာအနီးမှာလည်းကချင်လက်နက်ကိုင်တပ်ဖွဲ့နဲ့အစိုးရတပ်တို့တိုက်ပွဲတွေဖြစ်ပွားရာကနေမန်ပင်းကျေးရွာမိလောင်ကျွမ်းခဲ့ရတယ်လို့ကချင်ဒေသရင်းသတင်းတွေမှာဖော်ပြပါရှိပါတယ်ရှင်
ကချင်ပြည်ပကအခြေအနေကိုမတ်ဆွမွန်စုံစမ်းတင်ပြခဲ့တာပါခင်ဗျာ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့အသေးချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လေးစာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာမှ855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့လို့လိပ်စာတက်ရေးသားနိုင်ပါတယ် VOA ကိုနားဆင်နေကြတဲ့အတွက်ကျေးဇူးပါခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပြနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မဆန်တော့ကျင်းည9နိုင်ခွဲရှိပါပြီ VOA ရဲ့တရင်လာနေညဘက်အစီအစဉ်တွေကိုည10နိုင်အထိလိုင်းနိုမီတာ25 kHz 11969လိုင်းနိုမီတာ32 kHz 9323ညလိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယနိုင်ခွဲအတွင်းမှာတော့စီးပွားရေးကဏ္ဍတက်တန့်ရောင်းသတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့ရဲ့ကိုယ်ပိုင်အလုပ်ကနေရတယ်ကျွန်တော်တို့ငွေကြေးတစ်စုံတရာရှိနေကျွန်တော်ဒီနေရာနေရကျွန်တော်နေအတိုင်းတာတစ်ခုကြီးကကျွန်တော်တို့ဖဲ့ပြီးတုံးအောင်ရှိနေကျွန်တော်တို့ရဲ့ကိုယ်ပိုင်အချိန်ကြီးဖဲ့တုံးအောင်ရှိနေကျွန်တော်တို့လှုပ်အားလေး
2016ပြည်သူ့ကွန်ရီအထူးစုရာသွားတဲ့မြန်မာပုံပြောသူများအဖွဲ့ပူးတွဲထူထောင်သူကိုတန့်စင်ဆိုရဲ့ယုံကြည်ရာတွေကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်အရေးယူတန်ခတ်ပိတ်ဆို့တဲ့ဥပဒေကိုပြင်ဆင်ဖြည့်ဆွက်ပြီးတစ်နှစ်သက်တမ်းဘာကြောင့်ထပ်တိုးလိုက်ရတယ်ဆိုတာနဲ့အဲ့လိုသက်တမ်းတိုးလိုက်တဲ့အပေါ်ပြည်ရင်းပြည်ပကတုံ့ပြန်ပြောဆိုမှုတွေကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကစူးစီးတင်ပြထားပါတယ်
အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူတန်ခတ်မှုတွေကိုတက်တန်းတိုးခြင်းဟာတကယ်တော့အမေရိကန်ပြည်ထောင်စုရဲ့အရေးယူပိတ်ဆို့မှုဆန်ရပြင်ဆင်ချက်မှာပဏာယီဝန်ကြီးဌာနအောက်ကနိုင်ငံခြားပိုင်ဆိုင်မှုများထိန်းချုပ်ရေး OFAC ဌာနခွဲကထုတ်ပြန်ထားတဲ့ပြစ်မှတ်ထားပိတ်ဆို့အရေးယူမှု SDN စီးရင်ကိုမေလ18ရက်နေ့ကပြင်ဆင်ပြထားလိုက်တာပဲဖြစ်ပါတယ်အခုလိုတက်တန်းတိုးလိုက်ရခြင်းအကြောင်းရင်းနဲ့ပတ်သက်တဲ့အမေရိကန်အစိုးရဘက်ကသဘောထားတွေကိုမေလ18ရက်နေ့မှာအင်ပီရောနဲ့နိုင်ငံခြားရေးဌာနတို့ကရှင်းလင်းပြောကြားခဲ့ကြပါတယ်မြန်မာနိုင်ငံအတွင်းသိတာထင်ရှားတဲ့အပြောင်းအလဲတွေမြင်တွေ့လာရပေမဲ့အုတ်ချုပ်ရေးပိုင်းကိုအရဖက်ကလုံးဝချုပ်ကင်နိုင်ဖို့အခြေအနေမရှိသေးဘူးလို့အင်ပီယူတော်ကမေလ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့သမ္မတဩဘားမားရဲ့ကြေညာချက်မှာဖော်ပြထားပါတယ်အင်ပီယူတော်ပြောခွင့်ရပုဂ္ဂိုလ် George Arnest ကတော့ပိတ်ဆို့တန်ခတ်မှုကိုပြန်လည်ပြင်ဆင်တာနဲ့ပတ်သက်ပြီးမေလ18ရက်နေ့ကအင်ပီယူတော်မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ
် There's no denying the important political process that has been made in Burma and the United States has been strongly supportive of the Burmese people and the Burmese government as they pursue these reforms.
မြန်မာအစိုးရနဲ့မြန်မာပြည်သူတွေရဲ့ပြည်ပြင်ပြောင်းလဲရေးကြိုးပမ်းမှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ခိုင်ခိုင်မာမာထောက်ခံခဲ့ပါတယ်။မကြာသေးခင်လပိုင်းအတွင်းကတော့ရွေးကောက်ပွဲကျင်းပခဲ့တာညီညီချင်းချင်းနဲ့အာဏာလွှဲပြောင်းပေးနိုင်ခဲ့တာတွေလို့ကြီးမားတဲ့တာဒဂါတွေရှိနေပါတယ်။မြန်မာနိုင်ငံတမိုင်းအတွက်အရေးကြီးတဲ့နောက်အရေးပါတဲ့တိုးတက်မှုတွေရှိနေပြီဆိုတာပြနေတယ်လို့အချိန်ကြာမြင့်စွာကလေးကလှုပ်ဆောင်တဲ့ပြည်ပြင်ပြောင်းလဲမှုတွေကိုလည်းဆောင်ရွက်နေတာတွေ့ရပါတယ
်။
တချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုအနေနဲ့ဒီမိုကရေစီရေးပြည်ပြင်ပြောင်းလဲမှုတွေထပ်ပြီးတော့လှုပ်လာမယ်ဆိုရင်အကျိုးခံစား권တွေထပ်ပေးတာမျိုးဆက်ထိန်းထားကြပါလေ။စစ်တပ်အပါအဝင်ပြစ်မှတ်ထားတဲ့လူတဦးချင်းစီနောက်စီးပွားရေးလုပ်ငန်းတွေအပေါ်ဆက်ပြီးတော့ဖိအားပေးဖို့ရည်ရွယ်ပါတယ်။
အမေရိကန်နိုင်ငံရေးဌာနနဲ့ညှိနှိုင်းမှုတွေပြုလုပ်ပြီးအခုအသစ်ပြင်ဆင်လိုက်တဲ့စီးရင်မှာတော့မြန်မာအစိုးရပိုင်းလုပ်ငန်း9ခုနဲ့အစိုးရပိုင်း3ခုကို SDN စီးရင်ကနေပယ်ဖျက်ပေးလိုက်ပါတယ်။တချိန်တည်းမှာပဲအင်းဝဘန်နဲ့မြောက်ပရီဘန်2ခုကိုလည်းအမေရိကန်ဘာသာရေးလုပ်ငန်းတွေနဲ့ဆက်ဆက်လုပ်ကင်ဖို့ခွင့်ပြုပေးခဲ့ပါတယ်။ဒါပေမဲ့လည်း SDN စီးရင်မှာနောက်ထပ်ကုမ္ပဏီ6ခုကိုထပ်မံတိုးချဲ့ထည့်သွင်းလိုက်ပါတယ်။အဲ့ဒါတွေကတော့ Steven Law နဲ့ Dubai နဲ့ Asia World ကုမ္ပဏီက90ရာခိုင်နှုန်းနဲ့အထက်ပိုင်ဆိုင်တဲ့ကုမ္ပဏီတွေဖြစ်ပါတယ်။မေလ18ရက်နေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံရေးဌာနပြောခွင့်ရပုဂ္ဂိုလ် John Kirby က
These steps are intended to support trade with Burma, facilitate the movement of goods within Burma.
ဒီအစ်စ်နေဟာမြန်မာနဲ့ကုန်သွယ်ရေးကိုအထောက်အကူပြုဖို့မြန်မာနိုင်ငံအတွင်းကုန်ပစ္စည်းစီးဆင်းမှုတွေကိုထောက်ပံ့ပေးနိုင်ဖို့ရည်ရွယ်တာဖြစ်တဲ့အကြောင်းမြန်မာနိုင်ငံအတွင်းမှာနေထိုင်သူတွေအမေရိကန်နိုင်ငံသားတွေရဲ့လိုအပ်ချက်အရာလုပ်တဲ့ငွေသွင်းငွေလဲလုပ်ငန်းတွေမှာခွင့်ပြုနိုင်ဖို့ဒါအပြင်မြန်မာနိုင်ငံအတွင်းသတ်မှတ်ခွင့်ပြုထားတဲ့ဘဏ်လုပ်ငန်းတွေနဲ့ငွေကြေးအလွယ်အပြောင်းလုပ်နိုင်ဖို့ခွင့်ပြုမှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဗီကပြောကြားသွားတာပါနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါန်ဆန်းစုကြည်ကတော့မေလ18ရက်နေ့ကမြန်မာနိုင်ငံကိုရောက်ရှိနေတဲ့စင်ကာပူနိုင်ငံသားရေးဝန်ကြီးနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင
် The sanctions were imposed for a particular reason and these reasons will be removed in time so I'm quite confident that it will not hurt us in any way we have the strength and the means to overcome any
တန်ခတ်ပိတ်ဆို့မှုတွေဟာသူအကြောင်းတရားနဲ့သူရှိပြီးအချိန်တန်ရင်ဖယ်ရှားပေးရမှာပါနိုင်ငံအပေါ်မှာလဲဘလို့နည်းနဲ့မှထိခိုက်မှုရှိမှာမဟုတ်ဘူးဆိုတာကိုကျမလုံးဝယုံကြည်ပါတယ်လက်ရှိအချိန်မှာကျမတို့အပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေအခက်အခဲအတားအဆီးတွေကိုကြော်လွှားနိုင်ဖို့နည်းလမ်းတွေလုံနည်းလုံဟန်တွေကျမတို့မှာရှိပါတယ်ဒါကြောင့်ဒဏ်ခတ်ပိတ်ဆို့မှုကပြဿနာကြီးမဟုတ်ပါဘူးအမေရိကန်ပြည်ထောင်စုဟာမိတ်ဆွေကောင်းနိုင်ငံတစ်နိုင်ငံဖြစ်ပြီးတော့မြန်မာနိုင်ငံနဲ့မိတ်ဆွေကောင်းနိုင်ငံအဖြစ်ဆက်ပြီးရှိနေမှာပါ
အမေရိကန်အစိုးရကချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုမကြောက်တဲ့အကြောင်းမြန်မာနိုင်ငံဘက်ကလမ်းမှန်ကိုဆက်လျှောက်သွားရင်အချိန်ကာလအတိုင်းအတာတစ်ခုမှာရှိသမျှပိတ်ဆို့မှုတွေအားလုံးရုတ်သိမ်းသွားလိမ့်မယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်ပြည်ထောင်စုဟာတကယ်တော့မိတ်ဆွေနိုင်ငံဖြစ်တဲ့အတွက်မြန်မာနိုင်ငံကိုထိခိုက်နစ်နာအောင်လုပ်မှာမဟုတ်ဘူးလို့ယုံကြည်ကြောင်းမြန်မာနိုင်ငံကိုနေချင်းမြန်ခီးအဖြစ်ရောက်ရှိလာတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့မေလ22ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာလည်းဒေါန်ဆန်းစုကြည်ကထပ်လောင်းပြောကြားခဲ့ပါသေးတယ်။အခုလိုပိတ်ဆို့မှုတက်တန်းထုတ်လိုက်တဲ့အပေါ်မြန်မာနိုင်ငံအတွင်းကစီးပွားရေးပညာရှင်တချို့ကလည်းအဆိုးအကောင်နှမျိုးဒွန်တွဲရှုမြင်တုံ့တက်ကြပါတယ်။အငိမ့်စားဗဟိုပန်ဒူဥက္ကဋ္ဌဦးတန်းလွင်ကတော့
ချုပ်ဖို့ပဲကတော့ဒါကြိုးစားရမှာပေါ့။တစ်ဖက်ကပြန်ကြည့်ပြန်တော့လည်းဒီဆန့်ရှင်ပေါ့နော်ဒီပိတ်ဆို့မှုကြီးကတော့ဆက်ရှိနေတဲ့အတွက်ပေါ့။အမေရိကန်ဘာနီယာဒီမြန်မာနိုင်ငံကိုလာဖို့အလားအလာနေသွားတယ်။ဟိုအမေရိကန်ဘာနီယာမြန်မာနိုင်ငံကိုမလာဘူးဆိုရင်ဥရောပတိုက်ကြမှာရှိတဲ့ဟာလားအင်္ဂလန်တို့ဘာတို့ပေါ့လေဟာလားအဲ့ဒီမှာရှိတဲ့ဘာနီယာလည်းလာမှာမဟုတ်ဘူးညာ။ဒါဆိုတော့လည်းအမေရိကန်ဘာနီယာအစီအစဉ်ကိုကြည့်နေတာ။အမေရိကန်ဘာနီယာဟာလားနောက်နိုင်ငံဘာနီယာမလာဘူးဆိုရင်ဒီနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေလည်းဒါများများဆက်ဆက်လာမှာမဟုတ်ဘူးလေ
။စီးပွားရေးပညာရှင်ဥက္ကမောင်ညိုကလည်
းတော့ခါတိုင်းဒီငွေပေးငွေယူကိစ္စတွေကခေခေခေရှိနာနေပြီအခုဆို MFTV တို့နောက်ဆုံးအင်းဝါတို့မြဝတီတို့ပါပါတယ်လေဆိုတော့ဒီငွေပေးငွေယူကိစ္စတွေမြန်ဆန်ချုံမွေသွားနိုင်တယ်ဒါဆိုရင်ကုန်သွယ်ရေးနဲ့ယင်းနှမြုံနှံမှုနဲ့ပို့ပြီးတော့ကောင်းလာမယ်ပေါ့အမေရိကန်ရဲ့စီးပွားရေးလုပ်ငန်းတွေလောကကန်ရတာလွဲအောင်ပို့လုပ်ပေးလိုက်တယ်လို့မြင်တယ်ဒါလည်းအဓိကတော့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကလော်ဘီလုပ်ကြတာပေါ့လေဟိုအစိုးရရဲ့ပြုမှုကိုပြောင်းလဲဖို့လို့ရည်ရွယ်ပြီးမယ်တကယ်တမ်းခံရတာအောက်ခြေလူတန်းစားတော့အပေါ်မှာတော့လွတ်နာတွေအများကြီးပဲရှိရလေအဲတကယ်တော့အောက်ခြေလူတန်းစားခံရတာဆိုတော့အခုနည်းနည်းပေါ့နော်အောက်ခြေလူတန်းစားခံရတာလေးနည်းနည်းလေးလျော့သွားမယ်နည်းနည်းလေးတက်တာမယ်လို့ဆရာကတော့မျှော်လင့်ပါတယ
်အမေရိကန်အာဆီယံစီးပွားရေးကောင်စီအဖွဲ့ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးအန်တိုနီနယ်ဆန်ကတော့အခုလိုတက်တန်းထုတ်လိုက်တဲ့အတွက်မြန်မာနိုင်ငံနဲ့စီးပွားရေးလှုပ်ဆောင်မှုတည်တည်တသာလွယ်ကူသွားစေတယ်လို့ပြောပါတယ်
Well, I think these are overall very positive actions that will make the basic aspects of doing business substantially easier in Myanmar.
ဒါရေဘူးရအပြင်ကောင်းမွန်ပြီးမြန်မာနိုင်ငံနဲ့စီးပွားရေးလှုပ်ဖို့အခြေခံကျတဲ့အချက်တွေတည်တည်တသာလွယ်ကူသွားစေတဲ့လှုပ်ဆောင်ချက်ဖြစ်ပါတယ်။အထွေထွေလိုင်စင်20ကိုအချိန်အကန့်အသတ်မရှိတိုးချဲ့ပေးလိုက်တာဟာလည်းမြန်မာနိုင်ငံကတရားဝင်စီးပွားရေးလုပ်ငန်းတွေနဲ့ပူးပေါင်းပြီးတော့တွင်းကုန်ပို့ကုန်လုပ်ငန်းလှုပ်ဆောင်လို့သူတွေအတွက်လမ်းကြောင်းရှင်းပေးလိုက်တယ်လို့ဖြစ်သွားစေပါတယ်။
မြန်မာနိုင်ငံဆိုင်ရာအမေရိကန်အစိုးရရဲ့ policy တွေချမှတ်လှုပ်ဆောင်တဲ့နေရာမှာအဓိကအရေးပါတဲ့ပုဂ္ဂိုလ်တဦးလို့ယူဆခံထားရတဲ့သမ္မတဘရက်အိုဘားမားရဲ့လက်ထောက်အမျိုးသားလုံခြုံရေးအကြံပေးဘန်ရော့စ်ကတော့ဒဏ်ခတ်ပိတ်ဆို့မှုတွေဟာအမြဲတမ်းတည်ရှိနေမှာမဟုတ်ဘဲပြောင်းလဲလာတဲ့နိုင်ငံရေးအခြေအနေပေါ်မူတည်ပြီးပြင်ဆင်တာဖျက်သိမ်းတာတွေလှုပ်ဆောင်လို့ရနိုင်ပါတယ်လို့မေလ18ရက်နေ့ကဝါရှင်တန် DC မှာရှိတဲ့ Center for New American Security မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ခင်ဗျာ
ကိုယ်စော်ဝင်းလိုင်ရဲ့စီးပွားရေးကဏ္ဍကိုနားဆင်ရပြီးအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုမတ်စုမြတ်မွန်ကတင်ဆက်မှာဖြစ်ပါတယ
်
Android စနစ်သုံးတဲ့ mobile လက်ကင်ဖုန်းတွေမှာလေလုံခြုံရေးဟာခွက်ကြီးရှိနေတော့မယ်တဲ့ကိုသားညုံကြီ
း Google ကအဲ့ဒီဟာခွက်အတွက်လောလောလတ်တုန်းကပဲလုံခြုံရေး update လုပ်ထားတာမဟုတ်ဘူးလားမဆွေမြေပေါ့
လုပ်တယ်လုပ်ပြီးတာမှကိုမလုံခြုံသေးဘူးလို့ computer လုံခြုံရေးကုမ္ပဏီ Exodus Intelligence ကဒီကြွန့်ကျင်တဲ့သူတွေကပြောတာရှင် Google update လုပ်ပြီးတော့ပြင်ထားတဲ့ဟာခွက်ကိုကြွန့်ကျင်တဲ့သူတုတေတီတွေကစမ်းကြည့်တာမှလုံခြုံမှုမရှိသေးဘူးဆိုတာကိုသွားတွေ့တယ်လေAndroid စနစ်နဲ့ဖုန်းတိုင်းမှာရှိနေတဲ့ Stage Fright လို့နာမည်ပေးထားတဲ့လုံခြုံရေးဟာခွက်ကိုအပြည့်အဝမပြင်နိုင်သေးတာကိုသူတို့ကစမ်းသပ်တွေးကြရတာတဲ့တခြားမတမာတဲ့ရည်ရွယ်ချက်ရှိသူတိုင်းကဒါကိုအခွင့်အကောင်းယူနိုင်တယ်လို့ Exodus Intelligence ရဲ့ blog post မှာရေးထားတာလေ
Stage Fright လုံခြုံရေးဟာခွက်ကြီးရှိနေတာကိုဇူလိုင်လဒုံးကမှလူသိရှင်ကြား Google ကနေပြီးထုတ်ပြောခဲ့တာမဟုတ်လားဗျ Malware တွေထည့်ထားတဲ့ဒီ video message မျိုးကို Android ဖုန်းတွေစီကိုပို့လိုက်တာနဲ့အဲ့ဒီ message ကိုဖွင့်ဖွင့်မဖွင့်ဖွင့်online တခု hacker တွေကအဲ့ဒီဖုန်းရဲ့ကင်မရာတို့နောက်စကားပြောတဲ့ microphone တို့ mobile application တို့ကိုအဝေးကနေပြီးတော့လှမ်းပြီးတော့ထိန်းချုပ်နိုင်တယ်။ဖုန်းထဲကအချက်လက်တွေကိုလည်းအဝေးကနေပြီးတော့လှမ်းပြီးတော့ခိုးယူနိုင်တယ်။ဒါကြောင့်မလို့အဲ့ဒီ hardware ကြီးကိုပြင်ပမယ်ဆိုပြီးတော့ grip ပေးခဲ့တာပဲလေ
။ Zimparium ဆိုတဲ့ online လုံခြုံရေးကုမ္ပဏီကြီးသွားတွေ့တဲ့အဲ့ဒီလုံခြုံရေး hardware ကြီးကမြန်မာနိုင်ငံအပါအဝင်ဒီ Android စနစ်ကိုသုံးနေကြတဲ့ mobile လက်ကင်ဖုန်းတိုင်းမှာတက်ရောက်မှုရှိနေတယ်။ဒီကဘာလုံးအတိုင်းအတာနဲ့ဆိုလို့ရှိရင်တော့ Android ဖုန်းပေါင်းသန်းပေါင်း1000လောက်ကိုအကျုံးဝင်နေလို့ Android စနစ်ဖုန်းထုတ်တဲ့ Samsung တို့ LG တို့ Google တို့ကဒီပုံမှန်လုံခြုံရေး update တွေလုပ်ပါမယ်ဆိုပြီးတော့ကြေညာခဲ့ရတာလေ Google ကုမ္ပဏီကဒီပြောထားတဲ့အတိုင်းလုံခြုံရေးဘိုင်းကိုပြင်ခဲ့ပြီမဲ့အဲ့ဒီပြင်တာကလည်းမလုံခြုံသေးပြန်ဘူးလို့ကြွမ်းကျင်သူတွေကထောက်ပြနေကြတာပ
ါ Google ကုမ္ပဏီကထွင်ထားတဲ့ Android စနစ်သုံးဖုန်းတွေထဲမှာ Samsung ရဲ့လက်ကင်ဖုန်းတွေကအရေးတော့အများဆုံးပဲဗျSony တို့ HTC တို့ Huawei ကုမ္ပဏီတွေကထုတ်တဲ့ဖုန်းတွေဆိုရင်လည်း Android စနစ်ကိုပဲသုံးကြတယ်။အဲဒီကုမ္ပဏီတွေကလည်းသူတို့ရဲ့ဖုန်းတွေအတွက်လုံခြုံရေး update တွေကိုအဆင်ပြေသလိုလုပ်သွားပါမယ်လို့တော့ပြောထားတာပဲ
။ Android စနစ်သုံးတဲ့ဖုန်းတွေကဒီ Apple ရဲ့ iPhone တို့ဒီ BlackBerry ဖုန်းတို့နဲ့လုံခြုံရေးဘိုင်းမှာတော်တော်လေးကွဲတယ်ရှင်။အဓိကအချက်က Android Operating System စနစ်က Open Source ဖြစ်နေတယ်။အဓိပ္ပာယ်ကတော့ဒီ Mobile လက်ကင်ဖုန်းစနစ်တွေလဲပတ်နိုင်တဲ့ Android စနစ်ကို Google ကအခမဲ့ထွင်ထားတာ။အဲ့ဒါကိုမှဒီလက်ကင်ဖုန်းထုတ်တဲ့ Samsung တို့ LG တို့ HTC တို့လိုကုမ္ပဏီတွေကအဲ့ဒီ Android စနစ်ကိုသူတို့ရဲ့လက်ကင်ဖုန်းတွေနဲ့ကိုက်အောင်လို့ထပ်ပြီးတော့ပြင်ဆင်ပြီးတော့မှသူတို့ရဲ့ဖုန်းတွေထဲမှာထည့်သုံးတာပါ
Apple နဲ့ BlackBerry တို့ကြတော့ဖုန်းလည်ပတ်တဲ့စနစ် software ပိုင်းရောလက်ကင်ဖုန်း hardware ပိုင်းမှာသူတို့ကပဲလုတော့လုံခြုံရေး update လုပ်ဖို့လိုရဆိုရင်လည်းအစဉ်စဉ်သွားနေစရာမလို software update လုပ်ဖို့လိုတယ်လုပ်ပါဆိုပြီးတော့ဖုန်းခိုင်ထားတဲ့သူတွေစီကိုတိုက်ရိုက်လှမ်းပြီးတော့အသိပေးလိုက်တာပဲ
Android တွေကြတော့အဲ့လိုမျိုးမဟုတ်ဘူးAndroid ဖုန်းလို့ပြောပေမဲ့ဒီထုတ်တဲ့ဖုန်းကုမ္ပဏီပေါ်ကိုလိုက်ပြီးတော့ Android စနစ်ကကွဲသွားတယ်။လုံခြုံရေးပိုင်းဆိုင်ရာ update အပိုင်းမှာကြတော့လေ Google ကပို့ပြီးတော့မှလုံခြုံအောင်ပြင်ဆင် update လုပ်ပြီးသွားလို့ရှိရင်ဖုန်းကုမ္ပဏီတွေကိုပေးလိုက်တယ်။ဖုန်းကုမ္ပဏီတွေကလည်းသူတို့လက်ကင်ဖုန်းတွေအတွက်ကိုသင့်တော်မယ့် update တွေကိုထပ်လုပ်ပြီးတော့ဖုန်းလိုင်းချိတ်တဲ့ကုမ္ပဏီတွေကိုအသိပေးလိုက်တယ်။အဲ့ဒီဖုန်းလိုင်းချိတ်တဲ့ကုမ္ပဏီတွေဥပမာအဖြစ်မြန်မာနိုင်ငံမှာဆိုရင်တော့ဒီ Uradu တို့ Tylenol တို့လိုမျိုးဖုန်းကုမ္ပဏီတွေကနေမှတဆင့်လက်ကင်ဖုန်းပိုင်ရှင်တွေကိုအကြောင်းကြားတာမျိုးဆိုတော့အဆင်အဆင်ဖြစ်နေတယ်။အဲ့ဒါကြောင့်မို့လို့ Stage Fright လိုမျိုးလုံခြုံရေး hardware ကြီးရှိနေပေမဲ့လုံခြုံရေး update လုပ်ဖို့အခြေအနေမပေးတဲ့ဖုန်းတွေသန့်ချီပြီးတော့ရှိနိုင်တယ်လို့ UK ထုတ်တဲ့ Guardian သတင်းစာကြီးရဲ့ IT ဆောင်ပါတဲ့မှာထောက်ပြထားတယ်လေ။
ဖုန်းကုမ္ပဏီတွေကသူတို့ရဲ့ဖုန်းတွေထဲမှာ Android စနစ်ကိုအခြေခံသုံးပြီးတော့တခြား software တွေကိုလည်းထပ်ဖြည့်ထားကြတာပါ။အဲကြောင့်လူညွေးပိုင်းဆိုင်ရာအပြောင်းလဲတစ်ခုခုလုပ်မယ်ဆိုရင်လွယ်လွယ်လုပ်လို့မရသလိုအချိန်ပေးရတာကိုလည်းကြွညင်သူတွေကထောက်ပြပါရတယ်
။ Google ရဲ့ဒီ Android လုံခြုံရေးဆိုင်ရာအကြီးအကဲ Adrian Ludwig ကတော့သူတို့ရဲ့လုံခြုံရေး hardware ကြီးကိုရအောင်ပြင်ပါမယ်လို့ကတိပေးထားပါရတယ်။သူ့ရဲ့အပြောအတိုင်းဆိုလို့ရှိရင်တော့ software တစ်မျိုးတည်း update လုပ်တဲ့ကဘာပေါ်မှာအရေးအတွက်အများဆုံး update လုပ်တာဖြစ်ပါလိမ့်မယ်လို့ဆိုတယ်။update လုပ်တာလည်းမဟုတ်ဘဲနဲ့ဒီ Android စနစ်ကိုပို့ပြီးတော့မှလုံခြုံစိတ်ချရအောင်လို့ Google ကစ조사သွားမယ်။ malware လို့ယူဆရတဲ့ application တွေကိုဖုန်းတွေထဲကိုမရောက်အောင်လို့ကြိုတင်တားနိုင်တာမျိုးတွေလုပ်အောင်စ조사နေတယ်လို့ Adrian Ludwig ကပြောသွားတာပဲရှင
်။ software တွေကိုမတမာတဲ့နည်းတွေနဲ့အသုံးချလို့ရအောင်နည်းသစ်မျိုးစုံနဲ့အဆက်မပြတ်တိုက်ခိုက်ခံရတဲ့အတွက်လုံခြုံရေး hardware တွေကိုအများဆုံးပြင်နေအောင်လုပ်တာက Samsung ပစ္စည်းတွေအကာအကွယ်ရှိနေဖို့အတွက်အရေးကြီးပါတယ်လို့ Samsung ကုမ္ပဏီကလည်းပြောခဲ့ပါတယ်။
လက်ကင်ဖုန်းတွေဆိုတာကဒီအိတ်ဆောင်ကွန်ပျူတာအသေးစားလေးတွေလိုဖြစ်နေတယ်။ဒီနေ့ခေတ်မှာမရှိမဖြစ်လိုလာတဲ့အသုံးဆောင်တစ်ခုလိုဖြစ်လာနေတယ်။နောက်အိတ်ထဲမှာပဲဒီကိုယ့်ရဲ့ email တွေ၊ဗန်စရင်းတွေ၊ကိုယ့်ရေးကိုယ်တိုင်အချက်လက်တွေအားလုံးနဲ့ချိတ်ထားတဲ့အခါကျတော့လုံခြုံနေဖို့ကတိတ်ကိုအရေးကြီးပါတယ
်။နောက်ဒီလက်ကင်ဖုန်းကန်ကြသူတွေတဲ့ Android စနစ်သုံးလက်ကင်ဖုန်းပိုင်ရှင်ရည်တွက်ကကဘာပေါ်မှာအများဆုံးပဲ။80ရာခိုင်နှုန်းလောက်ရှိနေတဲ့အခါကျတော့အခုလိုမျိုးလုံခြုံရေး hardware ကြီးရှိနေတဲ့ပုံမှာအခွင့်ကောင်းယူအသုံးချမဲ့သူတွေရဲ့အနေကလည်းစိုးရိမ်စရာပါ။လုံခြုံရေး hardware ရှိနေတယ်ဆိုပေမဲ့အခုချိန်ထိတော့ Android ဖုန်းတွေရဲ့လုံခြုံရေးပြဿနာကြီးကြီးမားမားမရှိသေးပါဘူးလို့ Google ကုမ္ပဏီကတော့ပြောနေပါတယ
်။ဘလို့ပဲဖြစ်ဖြစ်ဒီ Android စနစ်နဲ့လက်ကင်ဖုန်းကင်ထားသူတိုင်းအတွက်အရေးအကြီးဆုံးကဖုန်းလုံခြုံရေးနဲ့ပတ်သက်လို့ update လုပ်လို့ရပါပြီလို့ဖုန်းကုမ္ပဏီတွေကအသိပေးလာရင်တော့ချက်ချင်းသာလုပ်ပြီးတော့ကိုယ့်ရဲ့ဖုန်းလုံခြုံရေးကိုကာကွယ်နိုင်ပါရဲ့ရှင
်။မဆူမြတ်မွန်ရဲ့ blogger တွေပြောသမျှအစီအစဉ်ကိုတင်ဆက်ခဲ့တာပါခင်ဗျာ။ VOA ကတင်းလာနေညဘက်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပါတယ်။အခုတခါတော့တက်တန်ရောင်သတင်းလွှာကိုနားဆင်ရပါမယ်။မအေးတန်တာကျော်ကစီစဉ်တင်ဆက်တာဖြစ်ပါတယ
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တန်ရောင်သတင်းလွှာမှာတော့ Michael Jackson ရဲ့အမတ်တရအနေအရာကိုတွားလဲတဲ့သူ့ရဲ့အကူပြီးတော့ပြင်သစ်နိုင်ငံမှာဒီနှစ်ကျင်းပတဲ့ကန်ချုပ်ရှင်ပွဲတော်မှာအမှုပညာနဲ့နိုင်ငံရေးရောထွေးမှုတွေရှိတဲ့နှစ်လို့ဘာလို့ပြောနေတာပါလဲ။ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာကိုပြောပြပေးသွားမှာပါ။ကွဲလွန်သူနာမည်ကြီး Pop ဆိုတော့ Michael Jackson ရဲ့အကူတီရိုဂျက်ဆင်တယောက်ဘရာဇီးလ်နိုင်ငံရီယိုဒေဂျနီရိုမြို့စင်ဂျေဘုံဒေတာကမိုက်ကယ်ဂျက်ဆင်အမတ်တရရုပ်ထုရှိတဲ့နေရာကိုဒီတစ်ပတ်ထဲမှာပဲပြန်ပြီးတော့သွားရောက်ခဲ့ပါတယ်။လွန်ခဲ့တဲ့အနှစ်20ကမိုက်ကယ်ဂျက်ဆင်အဲ့ဒီစင်ဂျေဘုံဒေတာကိုနောက်ခံထားပြီးတော့သူတို့ငါတို့ကိုပစ်ထားကြတယ်လို့အတိတ်ပဲရတဲ့ They don't care about us တချင်းကိုတီးဆိုရင်းနဲ့ဒေတာကန်ဆင်းရဲနွမ်းပါသူတွေကိုကူညီပေးရတဲ့ရုပ်ရှင်ရိုက်ခုခဲ့တာပါ။အဲ့နောက်ရီယိုဒေဂျနီရိုရဲ့စန်တာမာရာစင်ဂျေဘုံဒေတာဟာမိုက်ကယ်ဂျက်ဆင်အမတ်တရဖြစ်တဲ့ကမ္ဘာလှည့်ခရီးသည်တွေရောက်တဲ့နေရာဖြစ်လာပါတယ်။အခုတီရိုဂျက်ဆင်ရောက်လာတာကဘရာဇီးလ်နိုင်ငံတဝန်လူမှုဖွံ့ဖြိုးရေးအကူအညီတွေပေးဖို့အတွက်ဘေးကင်းခြင်းဖြင့်အောင်မြင်ရ၏လို့ဒိဗေရတဲ့ဝင်းနေမိုင်ကေဗင်တချင်းကိုလာပြီးတော့တီဆိုရင်းနဲ့မှတ်တမ်းတင်ရုပ်ရှင်ရိုက်ကူးတာပါ။My Good Planet ဘရာဟီတာအဖွဲ့ကအစီအစဉ်ပြုတော့ဘရာဇီးလူမှုအတိုင်းဝိုင်းကြားအပန်းဖြေနိုင်မဲ့ပန်းခြံတွေစည်ရဲသားတွေခုံလုံးနိုင်မဲ့နေရာတွေနဲ့တောက်ရည်ရအောင်လို့အကူအညီမဲ့အစီအစဉ်မှာတီတိုဂျက်ဆင်ပါဝင်ပြီးတော့လုပ်ကိုင်နေရပ
ါ It's a great feeling to know that my brother was here 20 years ago
ဒီနေ့အနေနဲ့ကကျွန်တော်ဒီနေရာကိုရောက်လာခဲ့တယ်ဒီဒေသကလူတွေရဲ့အကျိုးအတွက်ပံ့ပိုးပေးခဲ့တဲ့မေတ္တာတရားကိုဒီနေ့ My Good Planet အဖွဲ့နဲ့အတူဆက်ပြီးတော့တည်ပိုးခွင့်ရတာသိကိုဝမ်းမြောက်ကြည်နူရပါတယ်လို့ Michael Jackson ရဲ့အကူတီတိုဂျက်ဆင်ကပြောသွားပါတယ်ဒီတဲ့နိုင်ငံမှာဒီနှစ်ကျင်းပတဲ့69နှစ်ပြည့်ကမ္ဘာကျော်ကမ်းချုပ်ရှင်ပွဲတော်မှာတော့ဒီနှစ်နုပညာနဲ့နိုင်ငံရေးရောထွေးမှုရှိခဲ့တယ်လို့ပြောရမှာပါဘရာဇီးလ်နိုင်ငံသားဒါရိုက်တာ Cleaver Mandoka Phil ဟိုရိုက်ကူးတဲ့ Aquarius ရုပ်ရှင်ကဟာနိုင်ငံတကာရုပ်ရှင်20ကားထဲမှာဝင်ပြိုင်မှုအတွက်အတိအမှတ်ပြုခံထားရတဲ့ကားတကားဖြစ်လာပါတယ်။အိုးရင်ချမ်းမြေတိုက်အမြင့်ကြီးတွေစောက်လုပ်ဖို့တိုက်ဟောင်းတွေကိုပြောင်းလဲရေးအယောင်ဝယ်လုပ်ငန်းနဲ့ဘရာဇီးလ်နိုင်ငံကမိသားစုဘဝအခက်အခဲတွေကြောင့်ရိုက်ကူးထားတဲ့ကားပါ။ဒီကားကိုရုပ်ရှင်ဝေဖန်ဆန်းစစ်သူတွေကအတိအမှတ်ပြုပြီးတော့ရုပ်ရှင်ကားတစ်ကောင်တစ်ခုဖြစ်နေသတ်မှတ်လာရတဲ့အချိန်မှာဘရာဇီးလ်နိုင်ငံရဲ့နိုင်ငံရေးအခြေအနေကိုလည်းနိုင်ငံတကာကအာရုံစိုက်ချိန်နဲ့တိုက်ဆိုင်နေပါတယ်။ဘရာဇီးလ်နိုင်ငံမှာသမ္မတဟောင်းဒီမာဟူဆက်ကိုအာရီလိုက်စားမှုနဲ့ယာရုကနေဖယ်ရှားပြီးတော့ယာယီသမ္မတမီရှဲတင်မေမေလ23ရက်နေ့မှာစပြီးတော့တာဝန်ယူခဲ့ခြင်းနိုင်ငံရေးရာအငင်းပွားမှုနဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။သမ္မတဟောင်းဒီမာဟူဆက်ကိုထောက်ခံတဲ့ဆန္ဒပြပွဲတွေကဘရာဇီးလ်နိုင်ငံလမ်းမတွေပေါ်ကနေပြီးတော့ကဲရုပ်ရှင်ပွဲတော်အထိကူးဆက်လာခဲ့တာပါ။ဒါရိုက်တာကလီဘာမန်ဒိုကာဖီလ်ဟိုနဲ့အဖွဲ့က Aquarius ရုပ်ရှင်အထူးပွဲပြတဲ့နေ့မေလ18ရက်နေ့ကသမ္မတဟောင်းဒီမာဟူဆက်ကိုထောက်ခံတဲ့အကြောင်းစာရွက်လေးတွေကင်ပြီးတော့ရုပ်ရှင်ပွဲတော်တွင်မှရက်နေခဲ့ပါတယ်။ဘရာဇီးလ်မှာအာဏာသိမ်းမှုတွေရက်စဲပါ။ဘရာဇီးလ်ဟာဒီမိုကရေစီနိုင်ငံမဟုတ်တော့ပါဘူး။ပြည်သူတန်90ကျော်ရဲ့မဲရီတဲတဲ့ရေသွန်ဖြစ်သွားပါပြီဆိုတဲ့စာရန်တွေကိုကင်ပြီးတော့ဆန္ဒပြခဲ့ကြတာပါ။လုံးလုံးရေးအဆောင်ချက်တွေကဘေးကနေဝိုင်းထားခဲ့တာကလွဲလို့ရုပ်ရှင်ပွဲတော်အတွင်းမှာဆန္ဒပြပွဲကငြင်းငြင်းချက်ချက်နဲ့ပြီးဆုံးသွားခဲ့ပါတယ်ရှင်မေလ18ရက်နေ့မှာစတင်ဖွင့်လှစ်တဲ့ဗြိတိသျှပါလီမန်ကိုဒုတိယမြောက်အလစ်ဇဘက်ဘုရင်မကြီးလာရောက်ပြီးတော့မိန့်ခွန်းပြောကြားသွားခဲ့ပါတယ်ဘီယမကြီးကဝင်ကြီးချုပ်ဒေးဗစ်ကင်မရွန်ရဲ့ conservative အစိုးရအဆိုပြုထားတဲ့ဥရေကျန်20ခုကိုကြေညာခဲ့ပါတယ်။ အကျဉ်းထောင်တွေနဲ့ပတ်သက်လို့ပြုပြင်ပြောင်းလဲတာအာဂါဒဒုံးကြီးလှုပ်တင်ရေးစခန်းတည်ဆောက်ရေးနဲ့စစ်အသုံးစရိတ်ကိစ္စတွေအထိအဆိုပြုမဲ့ဥပဒေကြမ်းတွေဖြစ်ပါတယ
် tackle extremism in all its forms
အစိုးရမှုတွေတိုက်ဖျက်ရေးနဲ့လူအဖွဲ့အစည်းတွေအတွင်းပေါင်းစည်းနိုင်ရေးကိစ္စတွေကိုဗဟင်မာကြီးကမိန်ကွန်းမှာထည့်သွင်းပြီးပြောဆိုသွားခဲ့ပါတယ်ဗီမာကြီးကဧပြီလ21ရက်နေ့ကအသက်60ပြည့်ခဲ့ပါတယ်။ဒါမဲ့လေသူ့ရဲ့မွေးနေ့ပါတီကိုဝင်းဆန်နန်းတော်မှာမေလ15ရက်နေ့ကခန်းခန်းနာနာကျင်းပပြီးတော့နိုင်ငံတကာကအဆိုအကတွေဖျော်ဖြေပွဲတွေကျင်းပခဲ့တာပါ။ဗီမာကြီးကမြင်းတွေပေါ်နှစ်သက်မြန်နိုးလွန်းတာကိုထင်ဟပ်တဲ့အနေနဲ့ဖျော်ဖြေပွဲတော်တော်များများနိုင်ငံတကာကပွဲတွေနဲ့အတူအရက်ဖက်အစ်စ်ဖက်မြင်းစီအလှပြဖျော်ဖြေပွဲတွေကိုအများဆုံးတွေ့ရပါတယ်။ကဝင်မိသားစုအတွက်တက်မှတ်နေရမှာကျေရတော့မင်းသားကြီးဖိလစ်သားဖြစ်သူ Charles မင်းသားအပြင်မြေဖြစ်သူမြီး William နဲ့မင်းသား Harry တို့ကိုလည်းတွေ့ရပါတယ်အသက်60ရွယ်ဒုတိယမြောက်အလစ်ဇဘက်ဘုရင်မကြီးဟာဗြိတိန်နိုင်ငံရဲ့နန်းသက်အရှိဆုံးဘုရင်မကြီးလည်းဖြစ်ပါတယ်။အေပြီလအမွေးနေ့ရောက်တဲ့နေ့ကလည်းအသက်အကြီးဆုံးနဲ့နန်းသက်အရှိဆုံးအလစ်ဇဘက်ဘုရင်မကြီးအတွက်ဗြိတိန်ပြည်သူတွေဝန်ဆောင်နန်းတော်ကိုလာပြီးတော့ဆုတောင်းနှုတ်ဆက်ခဲ့ကြပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
All have my own yacht. All have my own jet. Painted on the side and bright red. It's gonna
မင်းတနာကျော်ရဲ့တက်တန်ရောင်သတင်းလွှာတွေပဲဖြစ်ပါတယ်အခုတော့သူယုံကြည်ရကဏ္ဍပါဂုတပတ်အစီအစဉ်မှာတော့အမေရိကန်နိုင်ငံကပြည်သူ့ကွန်ရီအဖွဲ့ကနေပေးအပ်လိုက်တဲ့2016ပြည်သူ့ကွန်ရီအထူးစုချီးမြှင့်ခံရတဲ့ပုံပြောသူများအဖွဲ့ပူးတွဲထူထောင်သူကိုတန့်စင်ဆိုကသူပါရီကိုယုံကြည်တယ်လဲဆိုတာကိုမျှဝေထားပါတယ်မမိုးဖြူကစီစဉ်တင်ဆက်တာဖြစ်ပါတယ်
မောင်ယုံကြည်ထားတာကပရဟိတဆိုတာသူများကိုကောင်းအောင်လုပ်ပေးရတဲ့အလုပ်ပေါ့နော်ဘယ်လိုပဲဖြစ်ဖြစ်ကောင်းအောင်လုပ်ပေးရတဲ့အလုပ်လို့ကျွန်တော်ယုံကြည်ထားပါတယ်ဒါတော့ဆင်းရဲချမ်းသာမကြီးကျွန်တော်တို့လုပ်လို့ရတယ်ဖြစ်ပါတယ်ကျွန်တော်တို့ကရမ်းချမ်းသာတဲ့တစ်ဖက်ကြီးကြီးဖြစ်စရာမလိုဘူးသူများအကျိုးလုပ်ဖို့တော့ကျွန်တော်တို့စေတနာဝန်ထမ်းခြင်းဆိုရဲစိတ်ဓာတ်ရှိမယ်ဆိုရင်ကျွန်တော်တို့လုပ်လို့ရတယ်ပေါ့နော်အဲကျွန်တော်ကအားမကြီးယုံကြည်ပါတယ်ပေါ့နော်အဲကျွန်တော်တို့စေတနာဝန်ထမ်းဆောင်တဲ့အခါမှာကျွန်တော်တို့ကျွန်တော်တို့ရဲ့ကိုယ်ပိုင်အလုပ်ကနေရတယ်ကျွန်တော်တို့ညီကြီးတစုံတရာရှိနေကျွန်တော်ဒီနေရာနေရကျွန်တော်နဲ့အတိုင်းတာတစ်ခုရှိရကျွန်တော်တို့ဖဲ့ပြီးတောင်းရရှိနေကျွန်တော်တို့ရဲ့ကိုယ်ပိုင်အချိန်ကြီးဖဲ့တောင်းရရှိနေကျွန်တော်တို့လှုပ်အားတွေအတက်နိုင်ဆုံးပေးဆက်ရရှိနေကျွန်တော်တို့ရဲ့ကြမ်းကျင်မှုတွေပေးရရှိနေကျွန်တော်တို့ရဲ့ထိတ်ဆက်ထားတဲ့ထိတ်ဆက်လှုပ်ဆောင်မှု network ပေါ့နော်အဲ့ဒါမျိုးတွေတော့ကျွန်တော်တို့ပေးရမှာရှိပါတယ်စေတနာဝန်ထမ်းပေးရဆိုရင်ကျွန်တော်တို့ဘက်ကလည်းပြန်ပြီးပေးဆက်ရရှိပါတယ်ဆိုတော့အဲ့တော့စေတနာဝန်ထမ်းလုပ်တဲ့နေရာမှာတော့တချို့ကတော့ဒီအချိန်ကြီးပေါ့နော်ဘဝကိုနှိမ့်ညှုပ်ပြီးတော့လုပ်ကြတဲ့လူရှိတာ။ဟိုဆရာဦးတော်သူဆရာမတော်တန်းမြင်အောင်တို့အဲဒီတန်းရလန်းကဒီပုဂ္ဂိုလ်လေးတို့ဒါမျိုးဆိုရင်တို့ကတို့အချိန်ကြီးအများကြီးအတွက်လုပ်ကြတာပေါ့နော်။ဒါပေမဲ့ကျွန်တော်တို့ကလူတိုင်းကတို့လိုလုပ်နိုင်ကြမှာလုပ်နိုင်တယ်။ဒါလို့ဆိုတော့တချို့ကကျောင်းသားတွေရှိနေ။မိသားစုတစ်ခါနဲ့အလုပ်လုပ်နေတာလူရှိနေ။ဒါပေမဲ့ပေါ့နော်ကျွန်တော်အချိန်ပိုင်းလုပ်တဲ့အချိန်ပိုင်းလေးကိုတက်မယ်တော့အချိန်လေးတင်မှာလုပ်တာဟာလေကျွန်တော်တို့တိုင်းပြည်ကအများကြီးမဟုတ်တော့ပါပဲကျွန်တော်တို့တက်နိုင်မများလေးနေရာနေကျွန်တော်တို့အများကြီးလုပ်ပြီးရတယ်ဆိုတာလေးကျွန်တော်ဆက်လက်ပြီးအယုံကြည်ထားပါတယ်နော်ဆိုတော့ကျွန်တော်တို့အချိန်ပိုင်းလေးကကျွန်တော်လမ်းကျွန်တော်တို့အားတဲ့အချိန်လေးမှာလမ်းပေးရခလေးသင်ပြရလဲဖြစ်ချင်းဖြစ်မယ်တက်ကြီးရွယ်ဦးလေးဆောင်းလျှောက်တာလဲဖြစ်ချင်းဖြစ်မယ်အဲကျွန်တော်တို့နွမ်းပါတဲ့ခလေးတွေအတွက်ကျွန်တော်တို့စာအုပ်စာတမ်းလေးလှူရလဲဖြစ်ချင်းဖြစ်မယ်
ောက်ဆုံးကလေးတွေပြောတော့အောင်ပုံပြောပြတာလည်းဖြစ်ခြင်းဖြစ်မယ်အခမဲ့သဘင်ညှက်ပေးရလည်းဖြစ်ခြင်းဖြစ်မယ်ဒါပေမဲ့ဒါကျွန်တော်တို့ကိုယ်တိုင်ကျွန်တော်တို့ဆုံးဖြတ်ချက်နဲ့ကျွန်တော်တို့ရဲ့စုစည်းမှုနဲ့လှုပ်ဆောင်ကြတာဖြစ်တဲ့တက်ကြမလို့ဒါဟာကျွန်တော်လူမှုလှုပ်ရှားမှု social mobilization ပေါ့နော် democracy မှာလိုအပ်တဲ့အရာဒါတွေလည်းအကျိုးဖြစ်စေတယ်လို့ကျွန်တော်ယုံကြည်ပါတယ်ဒီအချိန်ပိုင်းပရဟိတလုပ်တဲ့လူဟာတော့မှအခက်အခဲတချို့ပဲရှိနိုင်ပါတယ်ရှိနိုင်ပါတယ်ဆိုတော့ကျွန်တော်တို့မှစွမ်းဆောင်နိုင်စွမ်းအကန့်အသတ်ရှိနိုင်တယ်ဒါကျွန်တော်တို့အရင်အရေးချင်းဒီအချိန်လေးလုပ်နေတဲ့လူတွေ professional လုပ်နေတဲ့လူတွေတော့ကျွန်တော်တို့အရေးချင်းရှိချင်မှရှိမယ်နောက်ဆိုလိလခဲချင်မှလိလခဲနိုင်မယ်ပေါ့နော်အဲကျွန်တော်တို့ကအဲ့လိုအခက်အခဲတွေရှိပါတယ်ဒါပေမဲ့ကျွန်တော်စေတနာမှန်လို့ရှိရင်ကျွန်တော်တို့ရဲ့အတွေ့အကြုံတွေကနေပြီးတော့ကျွန်တော်တို့သင်ကြားပေးပါလိမ့်မယ်ပေါ့နော်ရန်ဒီဆာအုဒီမီဒီယာတွေကနေလေကျွန်တော်တို့အများကြီးလိလာတင်ပြနေပြီးတော့ကိုကူညီပေးနေတဲ့အတိုင်းပိုင်းကနေပြီးတော့လေကျွန်တော်တို့လိလာခြင်းအဖြစ်ကျွန်တော်တို့ရဲ့ဒီအလက်ချင်းလေးမှာလုပ်တဲ့ပရဟိတာလေအကျိုးရှိတဲ့ပရဟိတာတွေဖြစ်အောင်ကျွန်တော်တို့တင်ပြပါလို့ရပါတယ်ပေါ့နော်နောက်အချိန်ပိုင်းကျွန်တော်တို့အချိန်ပိုင်းလေးလုပ်တဲ့လူတွေမှာတချို့ကငွေကြီးကြီးအခက်ခဲရှိနိုင်တယ်ပေါ့နော်အဲတော့နာမည်ကြီးရဲ့ပရဟိတာသမားတွေနာမည်ကြီးရဲ့လူကြီးတွေတက်ကြလှုပ်ရှားသူတွေမဟုတ်တဲ့တွေကြောင့်မဟုတ်လို့ကျွန်တော်တို့ရံမုံငွေရှိဖို့အခက်ခဲရှိတယ်ပေါ့နော်အဲ့ကျွန်တော်ယုံကြည်ထားတာတော့တကယ်စစ်မှန်တဲ့စစ်မှန်တဲ့လောက်ကြမယ်ဆိုလို့ရှိရင်ငွေရပြဿနာမဟုတ်ပါဘူးနော်ဥပမာတစ်ခုသောပရိုက်တာလောက်ချမှုရငွေမလိုဘူးပေါ့ဥပမာကျွန်တော်တကယ်ချင်းတစ်ခုဆိုလို့ရှိရင်ဒီလက်ဖက်တွေမှာတပွဲထိုးနေတဲ့ကလေးတွေစာတင်ပေးတယ်ရေးလင်းကလေးတွေစာတင်ပေးတယ်အပုံပြောပြတယ်ကလေးတွေစာဖတ်ပြတယ်စာအုပ်လေးဒါမျိုးလို့ကျွန်တော်ငွေမလိုပါဘူးဟုတ်ကျွန်တော်တို့တတ်နိုင်တော့ကျွန်တော်တို့နိုင်တော့စတင်လောက်ဆောင်ခြင်းအဖြစ်နဲ့ကျွန်တော်အရာခံပါလို့ပြောနော
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအထွဲ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
မမိုးဖြူတင်ဆက်တဲ့သူယုံကြည်ရာကဏ္ဍပဲဖြစ်ပါတယ်ခင်ဗျာ VOA ကနေမနက်ဖြန်မနက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းနူမီတာ32 kHz 9339လိုင်းနူမီတာ40 kHz 9433လိုင်းနူမီတာ48 kHz 6185နဲ့လိုင်းနူမီတာ50 kHz 9995တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာအခုတော့ကြံနေတဲ့အချိန်တော်တွင်မှာသတင်းချင်းညို့ကိုမက်ခင်ပြူတွေကအချိန်ညပါမယ
်မေဂန်ပီယောင်စုကဗီယက်နမ်နိုင်ငံအပေါ်လက်နက်တင်ဖို့ရောင်းချခွင့်ပိတ်ပင်ထားတာကိုပြန်လည်ရုပ်သိမ်းပေးလိုက်တဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားနဲ့ဗီယက်နမ်သမ္မတဂျမ်တိုက်ကွမ်တို့ရဲ့ဒီကနေ့ဟွန်နိုင်းမြို့တော်ကပူးတဲ့သတင်းစာရှင်းလင်းပွဲမှာကြေညာသွားပါတယ်ဗီယက်နမ်နိုင်ငံအနေနဲ့လက်နက်ဝယ်ယူရာမှာလူခွင့်ရည်နဲ့ဆက်ဆက်တဲ့ကိစ္စတွေအပအဝင်ဒီကတ်သက်ချက်တချို့ကိုတော့တိတိကျကျလိုက်နာဖို့လိုအပ်နေသေးတယ်လို့သမ္မတဥဘာမကပြောပါတယ်ဒီနေ့သမ္မတ2ဦးတွေ့ဆုံမှုအပြီးမှာဗီယက်နမ်သမ္မတကအမေရိကန်ရဲ့လက်နက်တင်ဖို့ရောင်းချခွင့်ပိတ်ပင်ချက်ပြန်ရုပ်သိမ်းတဲ့အကြောင်းကိုရုတ်တရက်မထင်မှတ်ဖဲနဲ့သတင်းတောက်တွေကိုပြောချလိုက်ပြီးတဲ့နောက်မှာသမ္မတဥဘာမကအဲ့ဒါလိုပြောကြားသွားခဲ့တာဖြစ်ပါတယ်ရှင်တနင်္ဂနွေမြောက်ပိုင်းရှင်းရိုင်မြို့ပြင်ကဘော်ဒါဆောင်တစ်ခုမှာညဘက်မိလောင်ကျွမ်းတာကြောင့်မိန်းကလေး18ယောက်တက်မနေတိုက်ဆုံသွားခဲ့ပါတယ်။တနင်္ဂနွေညကနှစ်ထပ်တစ်သားចောင်းဆောင်မိလောင်မှုအတွင်မှာနောက်ထပ်9ယောက်လည်းဒဏ်ရာရခဲ့ပြီးတော့အဲ့ဒီထဲက2ယောက်ကတော့ဒဏ်ရာပြင်းထန်ပါတယ်။ဒီမိလောင်မှုအတွင်မိန်းကလေး15ယောက်ကတော့ဗာဒဏ်ရာမှမရပဲလွတ်မြောက်သွားခဲ့တာဖြစ်ပါတယ်။စီးပွားနိုင်ငံကဲယူနယ်ဒေသကမြို့နှမြို့မှာဒီနေ့ပုံပေါက်ကွဲမှုတွေဆက်တိုက်ဖြစ်ပွားခဲ့တာကြောင့်လူတရာတက်မနေတိုက်ဆုံပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့ကြတဲ့အကြောင်းစီးပွားဆူရပန်ရုပ်သံဌာနနဲ့စီးပွားလူခွင့်ရေးစောင့်ကြည့်လိုက်ရေးအဖွဲ့ကပြောပါရယ်။ပြည်ထောင်ပြည်နယ်ကဲယူနယ်တခြားဆူရတိကထိန်းချုပ်ရဇဘာလာမြို့မှာအထေကဘုတ်ခွဲတိုက်ခိုက်မှုတစ်ခုအပါအဝင်ဘုံလေးလုံးပေါက်ကွဲခဲ့တာဖြစ်ပြီးတော့လူ53ယောက်ထက်မနည်းသေဆုံးခဲ့တာပါ။အဲ့ဒီနောက်ဒီဇဘာလာမြို့တောင်ဘက်ကီလိုမီတာ60လောက်မှာရှိတဲ့ထာတက်စ်မြို့မှာတော့နောက်ထပ်ဒီဘုံပေါက်ခွဲမှု3ခုကြုံခဲ့ရတာပါရှင်။အီရတ်နိုင်ငံဖာလူဂျာမြို့ကို IS သွေးကြွတွေလက်ထက်ကနေပြန်လည်သိမ်းယူနိုင်ဖို့အီရတ်အစိုးရတပ်ဖွဲ့တွေစတင်ထိုးစစ်တင်နေကြတဲ့အမျှဒီမြို့အတွင်းမှာပိတ်မိနေပြီးတော့ဒုက္ခရောက်နိုင်တဲ့အရက်သားထောင်ထဲကြီးအတွက်ကုလသမဂ္ဂအရာရှိတွေကစိုးရိမ်နေကြပါတယ်။ဖာလူဂျာမြို့ကနေထွက်ခွာလို့မရပဲအနေအချားမှာရောက်နေတဲ့ခက်မှန်းချေအင်အားစု1000လောက်အတွက်အထူးစိုးရိမ်တယ်လို့ကုလသမဂ္ဂကဒီကနေ့ပဲပြောပါရရှင်။တာလီဘန်ခေါင်းဆောင်မူလာအက်တာမွန်ဆူဟာတိုက်ဆုံသွားတာဟာအမေရိကန်ရဲ့ညွှန်ပေါင်းတပ်ဖွဲ့တွေကိုတိုက်ခိုက်မှုတွေဆက်လုပ်ဖို့ကြံစီနေတဲ့အဖွဲ့ခေါင်းဆောင်ကိုဖိအားလိုက်နိုင်တာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုမက်ခင်ဖြူတွေးပြောပြသွားတာဖြစ်ပါတယ်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသံမှန်ဆိုင်ရာအင်ဂျင်နီယာကတော့ဗ Bill Baba ဖြစ်ပါတယ်ကျွန်တော်ကတော့ညဝင်းအောင်ပါ VOE American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းနိုမီတာ24 25 32 51တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သောရရှင်နေအားလုံးဘေးပရာဝေးကွာပြီးညဉ့်ညံ့တဲ့ညတညဖြစ်နေကြပါစေ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
This program has come to you from the Voice of America, Washington.